Welcome to the Voice of America in Burmese.
Washington Review American ဇာတ်ကားနဲ့2020ဩဂုတ်လ27ရက်တောက်တန်နေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ24.40နဲ့58ကီလိုမီတာ190ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ထရောဂါတန်းကြောင့်ကမ္ဘာတစ်လောစားနပ်ရိက္ခာမလုံလောက်မှုနဲ့အငြင်းပေးရင်ဆိုင်ဖို့အတွက်ဆိုးဆိုးဝါးဝါဖြစ်လာစေနိုင်တယ်လို့ American ချစ်ဆိုင်လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ CARE ကပြောပါတယ်။ကမ္ဘာတစ်လောစာနာရိက္ခာပြတ်လတ်မှုနဲ့ကျုံ့နိုင်သူအရေအတွက်ဟာနှစ်ဆလောက်တိုးလာနိုင်ပြီးဒီနှစ်ကုန်လောက်ဆိုလူသန်းပေါင်း290လောက်ထိခံစားလာရနိုင်ကြောင်းသူတို့ဖွဲ့ကထုတ်ပြန်တဲ့အစိုးရခံစားမှာဖော်ပြပါတယ်။ဒါ့အပြင်လက်တင်အမေရိကနိုင်ငံတွေမှာနေထိုင်သူတွေမှာတော့စာနာရိက္ခာပြတ်လတ်မှုကျုံ့နိုင်သူသုံးဆဖြစ်လာနိုင်တယ်လို့အနောက်နဲ့အလဲပိုင်းအာဖရိကဒေသတွေမှာနှဆဖြစ်နိုင်ပြီးအာဖရိကတောင်ပိုင်းဒေသမှာတော့90ရာခိုင်နှုန်းထိရှိလာနိုင်တယ်လို့လည်းပြောပါတယ်။ကမ္ဘာပေါ်ကချမ်းသာတဲ့နိုင်ငံတွေမှာလည်းဆန္ဒရိတ်ကမလုံလောက်မှုကိုခံစားနေရပြီးဗြိတိန်နိုင်ငံမှာဆိုအရွယ်ရောက်သူ4ဦးမှာ1ဦးဟာအာဟာရဖြစ်တဲ့အစားအစာရဖို့အခက်အခဲရှိနေတယ်လို့အမေရိကန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါစတင်ဖြစ်ပွားချိန်ကစပြီးဆန္ဒရိတ်ကရဖို့အတွက်မှတ်ပုံတင်လျှောက်ထားသူအနည်းဆုံး6တန်းရှိနေတယ်လို့လည်းကဲအဖွဲ့ကပြောပါတယ်။တစ်ချိန်ထဲမှာပဲ2019နှစ်ကုန်ပိုင်းကိုရိုနာဗိုင်းရပ်စ်စတင်ရတဲ့တရုတ်နိုင်ငံဝူဟန်မြို့နယ်ဟူပေပြည်နယ်ကတာဝန်ရှိသူတွေဟာဒီရောဂါပိုးနဲ့ပတ်သက်တဲ့အချက်လက်တွေကိုဗဟိုအစိုးရမသိအောင်ဖုံးကွယ်ဖို့အတွက်စ조사တာတွေ့ရကြောင်း American ထောက်လှမ်းရေးအဖွဲ့ရဲ့အစိုးရကစာသစ်မှာဖော်ပြထားတယ်လို့ The New York Times သတင်းစာကချက်တဲ့ပရင်းနေမှာပြောပါတယ်။ Arab Sovereignty သမရနိုင်ငံ UAE ခြေစိုက်ကုမ္ပဏီနှစ်ခုဖြစ်တဲ့ပါတီယာကာဂိုနဲ့ Delta Port Supply SCC တို့ဟာအီရန်ရဲ့အကြီးဆုံးလေကြောင်းလိုင်းမဟန်အဲကိုအထောက်ပံ့ပေးနေတဲ့အတွက်အမေရိကန်အစိုးရကဒဏ်ခတ်အရေးယူလိုက်ပါတယ်။ဒီကုမ္ပဏီနှစ်ခုဟာအမေရိကန်အစိုးရအမည်မဲစင်းသွင်းထားတဲ့မဟန်အဲအတွက်စက်ပစ္စည်းအစိတ်ပိုင်းတွေနဲ့ထောက်ပံ့ပို့ဆောင်ရေးလုပ်ပေးနေတာကြောင့်အရေးယူတာဖြစ်ကြောင်းအမေရိကန်ဗဏ္ဍာရေးဌာနကဗိုလ်တဖူးနေမှာပြောပါတယ်။ဒါအပြင်ပါတီယာကာဂိုကုမ္ပဏီပိုင်ရှင်ဒါမှမဟုတ်ထိန်းချုပ်သူဖြစ်တဲ့UAE ကအီရန်နိုင်ငံသားအမင်မာဒါဗီကိုလည်းတန်းခတ်အရေးယူလိုက်ကြောင်းပြောပါတယ်။အီရန်အာနာရှင်ဟာမဟန်အဲလေကြောင်းလိုင်းကိုတုံးပြီးဆီးရီးယားနဲ့ဗင်နီဇွဲလားကအာနာရှင်တွေနဲ့အရှေ့လေပိုင်းဒေသတလွှားကအကြမ်းဖက်အုပ်စုတွေပါဝင်ကမ္ဘာတလွှားမတိမငင်ဖြစ်စေတဲ့သူ့ရဲ့အစီအစဉ်တွေကိုဖျက်နေတယ်လို့ဗန်နာယီဝန်ကြီးစတီဗင်မနူချန်ကကြေညာချက်မှာပြောဆိုပါတယ်။တစ်ချိန်တည်းမှာပဲအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကိုစားအမေရိကန်နိုင်ငံကနေအီရန်စီကိုအမေရိကန်ငွေပို့ဖို့လှုံ့ဆော်မှုတွေနဲ့ဆက်နွယ်နေတယ်ဆိုပြီးအမေရိကန်နိုင်ငံသား2ယောက်နဲ့အီရန်နိုင်ငံသား1ယောက်ကိုအမေရိကန်တရားရေးဌာနကတရားစွဲဆိုခဲ့ပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တိုင်းတိဆောက်ရေးအတွက်အွန်လိုင်းကနေရန်ပုံငွေရှာတဲ့လှုပ်ရှားမှုမှာပါဝင်သူတွေဖြစ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အကြီးအကဲအကြံပေးဟောင်းဖြစ်တဲ့စတီဗန်နန်နဲ့နောက်သုံးဦးကိုတိတ်နဲ့ချီတဲ့အလှငွေလိမ့်နဲ့တောင်းခံမှုနဲ့ချက်တပရီနေမှာတရားဆွဲပြီးဖမ်းဆီးလိုက်ကြောင်းတရားရေးဌာနကကြေညာပါတယ်။ဘန်နန်ဟာသမရထရန့်ရဲ့2016မဲဆွဲအဖွဲ့မှာ CEO ဖြစ်နေတာဝန်ယူခဲ့သူဖြစ်ပြီးသူကနောက်ပိုင်းမှာသမရရဲ့ထိတ်တန့်အကြံပေးဖြစ်လာခဲ့သူပါ။သူနဲ့သူ Brian Kovach, Andrew Bartolato နဲ့ Timothy Shear တို့ဟာထရန့်အစိုးရအဖွဲ့ American Mexico နယ်စပ်တလျှောက်မိုင်2000လောက်ရှိတဲ့ဒဇိုင်းတည်ဆောက်ရေးမှာအစိတ်ပိုင်းတစ်ခုနဲ့ပါဝင်နိုင်ဖို့အတွက်ပုဂ္ဂလိကရန်ပုံငွေရှာတဲ့ We Build the Wall လှုပ်ရှားမှုကိုလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒီလှုပ်ရှားမှုကနေ American Dollar 25သန်းကျော်ရန်ပုံငွေရှာနိုင်ခဲ့ပေမဲ့ဒီလေးဦးဟာတိတ်နဲ့ချီတဲ့အလှူငွေတွေကိုကိုရေးကိစ္စအတွက်သုံးစွဲခဲ့တယ်လို့အစိုးရရှင်းနေတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဗန်နန်ရဲ့ရှင်းနေ William Buck ကိုမေးမြန်းခဲ့ပေမဲ့တစုံတရာမှတ်ချက်ပေးပြောကြတာမရှိပါဘူး။သမ္မတ Trump ကတော့သူရဲ့နေဆက်တိုင်းတစိတ်တပိုင်းအတွက်ပုဂ္ဂလိကရန်ပုံငွေနဲ့တိဆောက်ဖို့လုပ်တဲ့လုပ်ရက်ကိုမနှက်သက်ကြောင်းနဲ့ဒါကအစိုးရလုပ်ရမယ့်အလုပ်ဖြစ်ပြီးပုဂ္ဂလိကအတွက်မဟုတ်ကြောင်းသမရအင်ဗျူမှာသတင်းတောက်တွေကိုပြောပါတယ်။ဘယ်လာရုစ်နိုင်ငံမှာအလက်ဇန္ဒရာလူကာရှန်ကိုကို6ကြိမ်မြောက်သမရတက်တန်းဆက်ပြီးထမ်းဆောင်ခွင့်ရသွားစေတဲ့အငင်းပေါ်ပွဲရွေးကောက်ပွဲအတွက်နိုင်ငံတကာစုံစမ်းစစ်ဆေးဖို့ကြိုးစားမှုနဲ့ဘယ်လာရုစ်ကဆန္ဒပြသူတွေကိုအမေရိကန်နိုင်ငံကထောက်ခံကြောင်းပြောပါတယ်။ဘယ်လာရုစ်ပြည်သူတွေခုအနာဂတ်အတွက်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုကိုအမေရိကန်ပြည်ထောင်စုကလေးစားအားကြကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ ဒါပြင်ဘယ်လာရုစ်နိုင်ငံအချုပ်အခြာအာဏာတည်ငြိမ်ရေးအတွက်အမေရိကန်နိုင်ငံကထောက်ခံပံ့ပိုးပေးမယ်ဆိုတဲ့ရည်တည်ချက်အတိုင်းဆက်လက်ကြံ့သုံးမှာဖြစ်ကြောင်းလည်းပြောပါရယ်ဘယ်လာရုစ်နိုင်ငံမှာ26နှစ်ကြာအုပ်ချုပ်နေတဲ့သမ္မတလူကာရှန်ကိုကဩဂုတ်လ9ရက်ရွေးကောက်ပွဲမှာမဲအားလုံးရဲ့80ရာခိုင်နှုန်းတူရာကြောင်းပြောကြားခဲ့တာပါဒီရွေးကောက်ပွဲမှာမဲမတမာမှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေသလိုအမေရိကန် EU ဥရောပသမဂ္ဂနဲ့တခြားနိုင်ငံတွေကလည်းမဲရလတ်ကိုလက်မခံကြပါဘူ
း VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.13 ညဘိုင်းနိုမီတာ40 kHz 9.13 ညဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်တော်ရဲမထုံးမှာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မနေ့ဩဂုတ်လ20ရက်နေ့ကရခိုင်ပြည်နယ်စစ်တွေမြို့မှာ COVID-19 ကူးစက်သူလူနာသစ် 3 ယောက်ထပ်ပြီးတွေ့ရှိခဲ့တာကြောင့်မြန်မာနိုင်ငံနဲ့ COVID-19 ရောဂါကူးစက်ခံရသူစုစုပေါင်း399ယောက်ရှိပြီဖြစ်ပါတယ်။ကျမရင်အားသာဝန်ကြီးဌာနရဲ့မနေ့ည8နာရီသတင်းထုတ်ပြန်ချက်အရမနေ့ကရောဂါပိုးတွေ့ရှိသူ3စလုံးဟာပြပခီးသွားရာဇဝင်မရှိခဲ့ပေမဲ့တယောက်ကတော့ယောဂအတီးပြူလူနာအမှတ် 395 နဲ့ထိတွေ့ခဲ့သူတူဖြစ်ပါတယ်သူတို့အားလုံးစောင့်ကြည့်လူနာတွေလည်းဖြစ်ပါတယ်ရခိုင်ပြည်နယ်နဲ့ဩဂုတ်လ20ရက်နေ့ညပိုင်းအထိဓာတ်ခွဲအတီးပြူလူနာ25ယောက်တွေ့ရှိခဲ့တာဖြစ်ပြီးဩဂုတ်လ16ရက်ကနေ20ရက်နေ့ညပိုင်းအထိ၄ရက်အတွင်းလူကိုယောဂကူးစက်ခံခဲ့ရတာဖြစ်ပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကိုရိုင်းနဲ့လယ်စဲဝန်ကြီးတူလည်းလူနာအမှတ် 396 နဲ့ထိတွေ့ခဲ့လို့အခုကဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးထားသလိုအိမ်မှာတီးကြခွဲနေထိုင်ပြီးအသွားအလာကန့်သတ်စောင့်ကြည့်နေတယ်လို့လည်းပြည်내အစိုးရပြောခွင့်ရပြောတာကိုပြည်တွင်းသတင်းဌာနတွေမှာဖော်ပြထားပါတယ်။ယောဂကူးစက်ပြန့်နှံ့နေတာကိုထိထိရောက်ထိန်းချုပ်နိုင်ဖို့အခုကစစ်တွေမျိုးမှာ stay at home ဆိုတဲ့နေအိမ်မှာနေထိုင်ဖို့အမိန့်ကိုကျန်းမာရေးနဲ့အစိုးရဝန်ကြီးဌာနကဩဂုတ်လ20ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။မိန့်ပလိုက်နာသူတွေကိုကူးစက်ယောဂများကာကွယ်နေသည့်ဥပဒေနဲ့အရေးယူမယ်လို့ပြောပါတယ်။အလားတူပဲမြန်မာမျိုးသားလေကြောင်းလိုင်းရဲ့ကိုစစ်တွေလေကြောင်းလိုင်းခီးစဉ်တွေကိုလည်းစစ်တွေမြို့မှာကုသမှုတွေတိုးလာနေလို့ယာယီရဆိုင်လိုက်ပြီးလို့အဲ့ဒီလေကြောင်းလိုင်းကတာဝန်ရှိသူတွေက VOA ကိုအတည်ပြုပြောပါတယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရပြီးရောဂါသက်သာပျောက်ကင်းလာသူ333ယောက်ရှိပြီးသေဆုံးသူ6ဦးရှိတယ်လို့ကျန်းမာရေးဌာနကအတည်ပြုထားပါတယ်COVID-19 ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးတာမီကတ်တ်ချက်တွေကြောင်းနေရာမပြောင်းနိုင်ပဲမြန်မာနိုင်ငံအတွင်းပြိမိနေတဲ့အိန္ဒိယနိုင်ငံသား128ယောက်မနီပူရန်နေဇာမိုရီမျိုးကတစင်ဘိုဒူနီကအိန္ဒိယနိုင်ငံကိုပြန်သွားနိုင်ကြပြီဖြစ်ပါတယ်အိန္ဒိယပြည်ထောင်စုဝန်ကြီးဌာနကမြန်မာပြည်ထောင်စုဝန်ကြီးဌာနနဲ့ဆွေးနွေးအပြီးမှာအိန္ဒိယနိုင်ငံသားတွေအခုလိုအိမ်ပြန်နိုင်ခဲ့ကြတာလို့လည်းအစိုးရကစားတွေကိုကူကာပြီးအတန်းပြည်နယ်အခြေစိုက် East Mojo သတင်းဌာနကပြောပါတယ်အခုပြန်ပို့ပေးခဲ့တဲ့အိန္ဒိယနိုင်ငံသားတော်တော်များများကမြန်မာနိုင်ငံတဲ့အိန္ဒိယနိုင်ငံကတာဝန်ယူထားတဲ့ဆက်လုပ်ရေးလုပ်ငန်းတွေမှာအလုပ်လုပ်ကြနေသူတွေဖြစ်ပါတယ်အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမစီမံခဲ့ရအိန္ဒိယကမြန်မာနိုင်ငံမှာတရား69နဲ့အခြေခံစောင့်တွေကိုတည်ဆောက်နေတာဖြစ်ပါတယ်။ထိုင်းနိုင်ငံနဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြနေသူတွေကလူသိများတဲ့ဆန္ဒပြခေါင်းဆောင်တော်တော်များများကိုထိုင်းရဲတပ်ဖွဲ့ကထပ်မံဖမ်းဆီးလိုက်ပါတယ်။စစ်သားတွေကထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့တဲ့ထိရှားတဲ့လူငယ်ခေါင်းဆောင်12ဦးနဲ့နာမည်ကျော် rap အဆိုတော်2ဦးလည်းပါဝင်ပါတယ်။အခုဖမ်းဆီးခံရသူတွေကဇူလိုင်လ18ရက်နေ့ကဆန္ဒပြပွဲတွေမှာပါဝင်ခဲ့တာဖြစ်ကြောင်းတိုက်ခံဖွေထားပါတီမှကရုဟာစုကောကပြောပါတယ်သူတို့ကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုအပါအဝင်ဆွေးချက်ရှိခုနဲ့တရားစွဲဆိုလိုက်ပြီးတဲ့နောက်အမကနဲ့ပြန်လှုပ်ပေးလိုက်တယ်လို့လည်းပြောပါတယ်အာနာရှင်စနစ်စန့်ကျင်တဲ့ rap အဖွဲ့လို့နာမည်ပေးထားတဲ့ rap against dictatorship red အဖွဲ့က rap အဆိုတော်ဒချန်ဂျောင်းဘာရူမောင်းနဲ့တနယနာအယုဒယာတို့ကဇူလိုင်လ18ရက်နေ့ဆန္ဒပြပွဲတွေမှာပါဝင်ပြီးစင်ပေါ်တက်ဖြော်ပြခဲ့ကြတာဖြစ်ပါတယ်။အဲဒီအဖွဲ့ရဲ့စစ်တပ်ဖိနှိပ်မှုကိုစန့်ကျင်ပြီးရေးဖွဲ့ထားတဲ့ငါတို့တိုင်းပြည်ပါများရတဲ့လေ What my country's got the chin ကိုပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာတိုင်ခင်ဖြန့်ချီပြီးကြတဲ့ကတရှိနားထောင်သူပေါင်း89တန်းရှိခဲ့ပါတယ်။မနေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံရွေးကောက်ပွဲမှာ2014ခုနှစ်ကအာနာသိန်းစစ်တပ်အကြီးအကဲပရီချန်အိုချာကပဲအနိုင်ရရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့စစ်တပ်ကျော်တော်နောက်ခံရေးဆွဲထားတဲ့အခြေခံဥပဒေကြောင့်သာသူဒီလိုအနိုင်ရရှိခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဒါကြောင့်ဆန္ဒပြသူတွေကပါလီမန်ကိုဖျက်သိမ်းရေးနဲ့အခြေခံဥပဒေပြန်လည်ရေးဆွဲရေးကိုတောင်းဆိုနေတာဖြစ်ပါတယ်။ မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရဲ့ဂျမားဖြစ်သူကင်ယုံဂျုံဟာမြောက်ကိုရီးယားနိုင်ငံရဲ့ဒုတိယအာဏာရှိဆုံးပုဂ္ဂိုလ်အဖြစ်တာဝန်ထမ်းဆောင်နေတယ်လို့တောင်ကိုရီးယားထောက်လိုက်ရေးအဖွဲ့ကယူဆထားကြောင်းတောင်ကိုရီးယားဥပဒေပြုအမတ်တယောက်ကပြောပါတယ်။ဒါပေမဲ့ကင်ဂျွန်အွန်ကိုစက္ကံမဲ့သူအဖြစ်သတ်မှတ်ထားတာမျိုးတော့မဟုတ်ဘူးလို့လည်းပြောပါတယ်။ချက်တာပလီကပြုလုပ်တဲ့တောင်ကိုရီးယားပါလီမန်ထောက်လိုက်ရေးကော်မတီအစည်းအဝေးပြီးမှအတိုက်အခံမှာဟာတီဂျုံကသတင်းတော်တွေကိုအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။အသက်30ဆန်းဆန်းရှိပြီလို့ယူဆရတဲ့ကင်ယုံဂျုံကမြောက်ကိုရီးယားနိုင်ငံရဲ့လောက်ကမှာပါဝင်ပတ်သက်နေသူတွေတဲ့ကင်ဂျွန်အူးရဲ့တူတဲသောသွေးရည်တော်ဆက်သူဖြစ်ပါတယ်။မကြာသေးခင်လာတွေကကင်မျိုးဂျုံကတောင်ကိုရီးယားနဲ့ဆက်ဆံရေးအပေါ်တင်းတင်းမာမာကင်တွယ်ခဲ့သူဖြစ်ပါတယ်။ကင်မျိုးဂျုံဟာသူ့ကိုပေးထားတဲ့တာဝန်တွေနဲ့မြောက်ကိုရီးယားအစိုးရကိုအကူအညီပေးနေတယ်လို့ဟာတီဂျုံကသတင်းတောက်တွေကိုပြောပါတယ်။ကင်မျိုးအူးမှာအကျွေးမဲ့အာဏာရှိတွေစဲဖြစ်ပေမဲ့အရင်ကတည်းကစာရင်တချို့အာဏာတွေကိုလွှဲပြောင်းပေးထားကြောင်းနဲ့ကင်မျိုးဂျုံဟာမြောက်ကိုရီးယားမှာဒုတိယအာဏာရှိဆုံးဖြစ်ကြောင်းသူကပြောပါတယ်။ကင်မျိုးဂျုံဟာသူ့ကိုကင်ဂျုံအူးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့2019ခုနှစ်ဗီယက်နမ်နိုင်ငံမှာတွေ့ဆုံဆွေးနွေးတုန်းကသူ့ကိုခီးစဉ်အဆဆအစင်ပြေဖို့အရေးစစ်စစ်ဆက်ဆက်စီစဉ်ဆောင်ရွက်ခဲ့တာကြောင့်လူသိများလာသူတယောက်ဖြစ်ပါတယ်။ဒီနှစ်တည်းတောင်ကိုရီးယားနိုင်ငံစံကြီးရဲ့လှုပ်ဆောင်ချက်တွေမှာပါဝင်ခဲ့တဲ့သူ့ရဲ့အခန်းကဏ္ဍဟာသူ့ကိုကင်ဂျွန်အွန်းရဲ့လက်ထောက်တယောက်တည်းပုံရဲလို့လည်းသုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့အခုတလောကျင်းပနေတဲ့အာဏာရအလုံသမားပါတီအစီအမင်းစည်းဝေးပွဲတွေမှာသူ့ကိုမတွေ့ရတဲ့ကြောင်းဇာတ်လူကနေချထားသလားဆိုပြီးတွက်ဆပြောဆိုနေတာလည်းရှိနေပါတယ်ခင်ဗျာ။ဟုတ်တယ်ဒီမနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ငင်းကြဲရဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ထိတ်တန်းခေါင်းဆောင်တွေကြောင့်မတူညီတဲ့သဘောထားတွေပြောဆိုခဲ့ကြပြီးဒုတိယနေ့အဖြစ်27ရာစုပင်လုံညီလာခံကိုဆက်လက်ကျင်းပရမှာနောက်ဆုံးအကြိမ်ညီလာခံမှာရရှိထားတဲ့ပြည်ထောင်စုဆိုင်ရာသဘောတူညီချက်တွေနဲ့ပတ်သက်လို့ဆွေးနွေးကြတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံစရုတ်တအစည်းအဝေးရဲ့ဒုတိယနေ့မှာပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုကျင်းပပြီးပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း၃ကိုအတည်ပြုလက်မှတ်ရေးထိုးကြရေးအတွက်ဆွေးနွေးကြပါတယ်။ဒီအစည်းအဝေးမှာ UPDJC ဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအဖွဲ့အမစကားပြောကြရမှာ27ရာစုပင်လုံဒုတိယနဲ့တတိယအစည်းအဝေးတွေကရရှိထားတဲ့ပြည်ထောင်စုသဘောတူညီချက်အစိတ်အပိုင်း၁နှစ်ပါသဘောတူညီချက်52ချက်နဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောကြပါတယ
်ကျမတို့အားလုံးအကြေလဲဆွေးနွေးညီနိုင်ပြီးသဘောတူညီချက်ရရှိထားတဲ့အခြေခံမူ52ချက်ကိုသက်ဆိုင်တဲ့ခေါင်းစဉ်တွေအောက်မှာထည့်သွင်းပြီးအစ်င့်လိုက်အကောင့်ထည့်ဖို့မှုတွေကိုအကောင့်ထည့်ဖို့ဆောင်သွားမှာပို့ပါပဲပြောရရင်ခေါင်းစဉ်ခွဲပြီးဆက်လက်ဆွေးနွေးပြီးအစ်င့်လိုက်ဖို့ဆောင်မဲ့ဇာတ်နှစ်ရရှိလာရင်မူလပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းတင်နဲ့အစိတ်ပိုင်းနှစ်ရဲ့အခြေခံမူတွေအကောင့်ထည့်ဖို့တဲ့အခြေအနေကိုဆက်လက်ဆောင်ရွက်သွားကြရမှာဖြစ်ကြောင်းပြောကြလိုပါတယ်
။ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းတင်နဲ့အစိတ်ပိုင်းနှစ်ဟာနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးနဲ့မြေယာတရားစာတမ်းနဲ့သဘောပတ်ဝန်းကျင်ဆိုတဲ့ကဏ္ဍ၅ရပ်ပေါ်မှာအခြေခံထားတာဖြစ်ပါတယ်။လက်ရှိချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၃အပိုင်း၂ဖြစ်တဲ့2020အလွန်အစင်းလိုက်လုပ်ငန်းစဉ်နဲ့အစင်းလိုက်အကောင့်ထည့်ဖော်မှုမှာဇယားတစ်အနေနဲ့ခေါင်းစဉ်၈ခုပါဝင်ပြီးအရင်ရရှိထားတဲ့သဘောတူညီချက်တွေကိုဒီသက်ဆိုင်ရာခေါင်းစဉ်အောက်မှာထည့်သွင်းအကောင့်ထည့်ဖော်ဖို့ရှိနေတာဖြစ်ပါတဲ့ဒီလိုအကောင့်ထည့်ဖော်ဖို့ဆိုရင်ဇယားနှစ်ပါအစင်းလိုက်အကောင့်ထည့်ဖော်မှုတွေကိုဆက်လက်ဆွေးနွေးရအောင်မှလည်းဖြစ်ပါတဲ့နိုင်ငံရေးလေးလာသူတွေကတော့27ရာစုပင်လုံစရုတ်ကအစည်းအဝေးဖွင့်ပွဲအဖြစ်မနေ့တုန်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တိုင်းဟင်းသားခေါင်းဆောင်တချို့ပြောဆိုသွားတဲ့မိန့်ခွန်းတွေဟာအစိုးရတမတော်နဲ့တိုင်းဟင်းသားအင်အားစုတွေကြားတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအားနည်းနေတာကိုပြသရရောက်တယ်လို့မြင်ကြပါတယ်မြမအရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကလည်းဒီအမြင်ကိုလက်ခံကြောင်းပြောပါတယ်
ဒီအစိုးရတက်မတော်နဲ့တိုင်းရင်းသားတွေချာမှာယုံကြည်မှုကျဆင်းနေတယ်။နောက်အပြန့်အလန်းအပူပေါင်းဆောင်ရွက်မှုအပိုင်းမှာလည်းပဲနောက်အားနည်းချက်တွေလိုအပ်ချက်တွေရှိနေတယ်လို့အသုံးသတ်လို့ရပါတယ်။အဲ့ဒီအတွက်ကြောင့်မလို့နောက်2020အလွန်ဒီနိုင်ငံရေးအခင်းအကျင်းမှာအစိုးရတက်မတော်နဲ့ဒီတိုင်းရင်းသားအကြားမှာနောက်နိုင်ငံရေးအရနောက်တွဲဆုံဆွေးနွေးမှုတွေအပင်းယူလုံမှုတွေနောက်ညှိနှိုင်းဆွေးနွေးမှုတွေအဲ့ဒီကနေတစ်ဆင့်သဘောတူညီချက်တွေရအောင်ဆောင်ရွက်ဖို့မဖြစ်မနေလိုအပ်တယ်လို့မြင်ပါတယ်။အထူးသဖြင့်ကတော့ယုံကြည်မှုကို ဒီတက်ပို့ပြီးတော့ခိုင်မအောင်ဒီတက်ပို့ပြီးတော့အားကောင်းအောင်တိဆောက်ဖို့လိုအပ်နေတယ်လို့အဲ့ဒီလိုမြင်ပါတယ်ဗျာ
လက်ရှိချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်း၃ဟာအားရပွဲရှိရာတွေပါဝင်ပေမဲ့ဒီသဘောတူညီချက်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဘယ်လိုချိတ်ဆက်ဆောင်ရွက်မလဲဆိုတာစိန်ခေါ်မှုတစ်ခုအဖြစ်ရှိနေပြီးဒီအစိတ်ပိုင်း၃ခုလုံးပါသဘောတူညီချက်တွေအကောင်အထည်ဖော်ဖို့ဆိုရင်အစိုးရနဲ့တက်မရော်ဟာ NCA လက်မှတ်ထိုးနဲ့လက်မှတ်မထိုးထားတဲ့တိုင်းရင်းသားတွေအပြင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လည်းကြဲကြဲပြန့်ပြန့်ဆွေးနွေးအကောင်အထည်ဖော်ဖို့လိုအပ်မှာဖြစ်ကြောင်းဒေါက်တာရံမျိုးသိန်းကထောက်ပြပါတယ်27ရာစုပင်လုံအစည်းအဝေးကိုပါဝင်တက်ရောက်နေတဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကတော့မနေ့တုန်းကညီလာခံဖွင့်ပွဲအတွင်ပြောဆိုသွားတဲ့အစိုးရတက်မတော်နဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့မိန့်ခွန်းတွေမှာဘုံသဘောတူညီချက်မရသေးတာတွေ့ရတယ်လို့အခုလိုတုံ့တက်ပါတဲ့
ဟော common position မရတာတော့မှန်ပါတယ် common position သာအတိတ်ပဲဘယ်လိုဖွင့်ကြလဲစက်တမဘယ်လိုရှုမြင်လဲဆိုတဲ့နေရာမှာကတော့မတူတဲ့ရှုထောင့်တွေရှိပါတယ်သို့တော့ဖြစ်ရှင်းလို့မရတဲ့ကိစ္စတွေလည်းမဟုတ်ပါဘူးအဲ့ဒါကြောင့်အဲ့ဒီမတူညီမှုကအနာဂတ်အတွက်တော့ဟိုပိတ်သွားပြီးတော့ပြတ်ရောက်ဖို့အားနည်းပါလားဆုံးမုံတုံးတတ်မယ်ဆိုရင်တော့ပိတ်မဆိုးဘူးလို့ပြောမှာပါဗျာဘာပဲဖြစ်ဖြစ်တော့ငင်းကြံရေးရှေ့ဆက်သွားနိုင်အောင်နဲ့ငင်းကြံရေးမပြတ်မစည်းအောင်တော့အလုံးဝိုင်းချင်းတဲ့သဘောတွေ့ရပါတယ်ဒါနဲ့အရှိန်အဟုန်နဲ့သွားဖို့ဆိုတဲ့နေရာမှာကြာတော့နည်းနည်းလေးခွာစားတာရှိနေရှိနေတော့
လက်ရှိကျင်းပနေတဲ့ပြည်ထောင်စုငင်းကြဲညီလာခံ27ရာစုပင်လုံဇုဒ္ဓအစည်းအဝေးဟာနှစ်နှစ်ကျော်ရပ်ဆိုင်းခဲ့ပြီးနောက်ပြန်လည်စတင်နိုင်တာဖြစ်ပါတယ်2018ခုနှစ်မှာကျင်းပတဲ့နောက်ဆုံးညီလာခံနောက်မှာပြည်ထောင်စုကခွဲမထွက်ရေးနဲ့တက်မတော်တစ်ခုတည်းဖြစ်ရေးစတဲ့ကိစ္စတွေကိုမငြိမ်းနိုင်နိုင်တာကြောင့်ရပ်ဆိုင်းခဲ့တာလည်းဖြစ်ပါတယ်မနေ့ဖန်မှာတော့27ရာစုပင်လုံဇုဒ္ဓအစည်းအဝေးနောက်ဆုံးရဲ့ကျင်းပမှာဖြစ်ပြီးလက်ရှိဆွေးနွေးထားပြီးတဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း၃ကိုလက်မှတ်ရေးထိုးကြဖို့ရှိနေပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။မလေးဆားနိုင်ငံမှာကိုဗစ်ကပ်ရောဂါကာလမြန်မာနိုင်ငံသားတွေနေရပြင်ပြင်ကြပေမဲ့အထောက်အထားမရှိတာရောဗီဇာသက်တမ်းကျော်လွန်နေထိုင်နေသူတွေဒဏ်ကြေးပေးဆောင်ရမယ့်အခက်အခဲတွေပါကြုံနေရတဲ့အတွက်မပြောင်းနိုင်တဲ့ဖြစ်နေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မလေးကနိုင်ငံကထိတ်သိစခန်းတွေမှာဖန်ဆီထိတ်သိခံနိုင်ရသူတွေအပါအဝင်ကပ်ရောဂါကာလနေရပြန်သူတွေကိုစီစစ်ပြီးကယ်ဆယ်ရေးလေယာဉ်တွေနဲ့နေရပြန်နိုင်အောင်မြန်မာအစိုးရကစီစဉ်နေတယ်ဆိုပေမဲ့လက်တွေ့မှာပြန်ဖို့အခက်ကြုံနေကြရပါတယ်။ပြည်ဝင်ဝင်ဗီဇာသက်တမ်းကျော်လွန်နေထိုင်နေသူတွေသတ်မှတ်ထားတဲ့ဒဏ်ကြေးပေးဆောင်ဖို့မလေးကလူဝင်မှုကြီးကြပ်ရေးဌာနကကြေညာထားတာဟာလည်းအထူးအခက်အခဲတစ်ခုဖြစ်နေတယ်ဆိုပြီးမြန်မာတန်ရုံကိုကိုစားပြုပြီးထိန်းသိမ်းရေးစခန်းကမြန်မာတွေနေရပြန်နိုင်ရေးအကူအညီပေးနေတဲ့ဦးတီယာမောင်ကပြောပြပါဗျ။ဟ
ိုပြီးခဲ့တဲ့ရက်ကပဲဟိုကျွန်တော်တို့လာဝကညွှန်ကြားမှုချုပ်ပေါ့နော်။အခုတိုင်းကြေညာချက်ထုတ်ပြန်တဲ့အထဲမှာတော့ဒဏ်ကြီးက3000တရာမဖြစ်မနေဆောင်ရမယ်ဆိုတဲ့ဟာပေါ့နော်။ဒဏ်ကြီး3000တရာဆိုအမြင့်ဆုံးဒဏ်ကြီးပြောတာ။အဲကျန်တဲ့ဟာတော့သူ့ရဲ့ဥပဒေတိုင်းပေါ့နော်။တရက်ကို30နှုန်းကျော်တစ်ရက်30ဆိုလို့ရှိရင်900ပေါ့ဆိုတော့ special passport ကိုတရားယူတယ
်ဟုတ်ကဲ့
နောက်ပြီးတော့ကျွန်တော်တို့တစ်လနေပြီးတော့6လကျင်းဆိုလို့ရှိရင်ဒဏ်ကြီး1000 special passport တရားနောက်6လနေပြီးတော့3နှစ်အတွင်းဆိုလို့ရှိရင်ဒဏ်ကြီး2000 special passport တရားပေါ့3နှစ်အထက်ဟို overstay ဖြစ်တဲ့လူတွေကိုဟိုဟာဒဏ်ကြီး3000 special passport တရားကဒီဥပဒေကသူရှင်းရွယ်ဥပဒေတိုင်းကိုဆက်ပြီးပြဋ္ဌာန်းထားတာဖြစ်တဲ့ခါကျတော့ဟိုလူကမောတန်ကြီးရှော့မဲ့အထဲမှာတော့လုံးလုံးစက်မပါသေ
းဘူး။နေရပြန်မဲ့သူတွေကက်ယောဂါကာလမှာတန်ကြီးပေးဆောင်ပြရမလို့ပဲပြန်ခွင့်ရရေးနှစ်နိုင်ငံတာဝန်ရှိသူတွေညှိနှိုင်းထားတာတွေရှိပေမဲ့လည်းနှစ်လကျော်ကြာလာတဲ့အထိထူးခြားမှုတွေတော့မရှိသေးပါဘူး။ခက်မှန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုံးလုံးကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကတ်သက်ချက်တွေကြောင့်တရားဝင်နေထိုင်နေသူတွေရောတရားမဝင်ရောက်ရှိနေသူတွေပါအလုတ်ကန်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါ။ကဲယောဂါကာလအခက်ခဲတွေကြားမှာပဲမြန်မာနိုင်ငံသားတွေတဲကခုခုကိုအဆုံးစီရင်ခဲ့သူ14ဦးတည်းမနေရှိခဲ့သလိုနေရပြန်ဖို့တရားမဝင်နီလန်းတွေကကြိုးပမ်းရကဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျမမအေးအေးမှာပါ
မန္တလေးမြို့ရဲ့မြောက်ပိုင်းမှာရှိတဲ့စတင်ရွာလေးကစတင်ကြောက်တောင်တွေဟာအခုဆိုရင်လိုင်စင်ရကုမ္ပဏီကြီးတွေရဲ့ပမာဏကြီးကြီးမားမားတူးဖော်ထုတ်ယူနေတာတွေကြောင့်မကြခင်ဒီစတင်တောင်တွေကြောက်ွယ်ကုန်မှာကိုဒေသခံတွေစိုးရိမ်နေကြသလိုသူတို့ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းအတွက်ကုမ္ပဏီကြီးတွေစီးကကြောက်တွေကိုဈေးကြီးပေးပြီးဝယ်နေကြရတဲ့အကြောင်း AFP သတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်ကျမခွာညိုပါ จากข้อเสนอจากพิจารณาด้วยตันด้วยจากตรงกุลยาปงพบว่าทวินทูนี่ได้ดูทุกด้านสักเช่นตันด้วยฮะซึ่งยาลีได้มานากว่ามันจะสูญเงินไปเลยซึ่งยาลีก็ยังมีโอกาสจะเจอเจ้าตัวเองก็ทวินทูนี่ได้สิ่งจากจุดต่างกุลยินใจมาว่าที่ซึ่งต่างหากสกุลยาสูบมีดมินเลทเกเรก้าสาบีซึ่งจากกุลที่ก้าต้องส่วนนี้จาราเล็บเช่นไป ที่ต่างกันจากเสียงยาชนิดก็ที่สิ่งจากตอนเรื่องตัวนี้เนี่ยมีอยู่สิ่งเดียวมีตัวลักษณะแบบแต่ว่าเดียก็ตัวจะพันธุ์ที่ทาร์เรทไม่อุตส่าห์เลยชื่อมีเงี้ยจาราเพียบเมื่อคุณลองไล่เสียงกงนี้จีดีก็คิดมีสิ่งเดียวต้องไปดูพออยู่ในจาราจ้าไม่จางเงินที่เจ้าตอนเรื่องเจ้ากวยกงมาโก้สวยในจาราเลย
เส้นเช่นเดียวกันสาเหตุที่สำคัญอชดตัดปีเรียที่สุดยังอเมริกันดอลลาร์ต้องยาเช่าเสร็จแล้วยังมาจ้างเวลาชีพเอาสินะสูงงานนี้นี่ว่าเราอยากไปเลยตัวเลือกชีพปงพอนี่เช่นเดียวกันตอนนี้ในใจเนาะพยายามเชื่อเยี่ยมนี่อยากได้ไหมหรือตัวก็เปลี่ยวไปเลยการเปลี่ยนที่เส้นตรงนี้ฮะตัวรู้เพราะว่าจะเป็นเราเยี่ยมที่เลือกสุราโกเลยคุณรู้เปลี่ยวไปเลยเราเอาละปงรู้เราได้ได้เนี่ยรู้ว่าผู้หาคุณรู้จะน่าบ่อยเอาละล่ะว่าอยู่จะน่าบ่อยเอ
လိုပဲဦးကိုလေးကလည်းအရင်ဆိုရလက်ထက်တုန်းကကြောက်တူးခွင့် license ကိုဆယ်စုနှစ်တွေနဲ့ချီပြီးတော့ရထားပြီးဖြစ်တဲ့တရုတ်ကုမ္ပဏီတွေနဲ့စစ်တပ်နဲ့ဆက်ဆက်မှုရှိတဲ့ကုမ္ပဏီကြီးတွေကတူးဖို့ထုတ်ယူနေတဲ့အကြောင်းပြောပြပါတယ်အဲ့ဒီရွာလေးတွေကရွာသား80ရာခိုင်နှုန်းလူဦးရေအားဖြင့် 2,000 လောက်ဟာဒီစတင်ကြောက်လုပ်ငန်းတွေမှာပဲအသက်မွေးဝမ်းကြောင်းပြုကြပါတယ်။ဒါကြောင့်ကုမ္ပဏီကြီးတွေကအခုလိုစက်ကြီးတွေတုံးပြီးအချိန်တိုအတွင်းဒူးတွေကြီးကြီးထုတ်ယူသွားလို့တောင်ပါပျောက်သွားမယ်အရေးကိုစိုးရိမ်နေအကြောင်း55နှစ်အရွယ်ဦးစိုးဝင်းကလည်းပြောပါတယ်
။ဟုတ်အလိုက်မယ်ဆိုကုမ္ပဏီဆိုတာသူအကျိုးအမြတ်ရာရေးပဲလုပ်မှာပဲ။ဒီပြန်သာဒီပန်းတမော့ပြင်ကြပျောက်ကွယ်သွားမှာတော့သူတို့စိတ်ဝင်စားဘူး။ဒါဆိုအဲ့တော့ကုလသမဂ္ဂဒီတောင်ကြီးတွေနောက်မျိုးဆက်ဗနက်ဆက်လောက်ပဲသုံးဝင်ပြီးတော့မလဲကုလသမဂ္ဂတော်တော်ဆွေးအဲ့ကြောင့်မလို့
မကြသေးခင်လတွေအတွင်းဒေသခံရွာသားတွေလောက်ကန်စားတော့နိုင်မဲ့နေရာတရာစင်ကျော်ခွဲဝေသတ်မှတ်ပြီးခဲ့တဲ့အကြောင်းလိုင်စင်တွေချပေးထားလို့မိုင်းခွဲတာကြောက်စစ်တာတွေဘာမစိုးလုပ်နိုင်ကြောင်းတရားစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဥအံဆိုရင်ကပြောပါတယ်ဒါပေမဲ့လို့ပန်းတမောပညာရှင်တယောက်ဖြစ်တဲ့ဦးညွန့်ဝေကတော့အဲဒီလိုမျိုးအငှားလိုက်စင်ချပေးတာမျိုးမကြားမိကြောင်းနဲ့ဒေသခံတွေအတွက်ဒီလိုအဆုအမြန်မျိုးရမယ်ဆိုတာမယုံနိုင်လောက်အောင်ဖြစ်နေပါတယ
်။ရှေးတုန်းကတည်းကဒီသကြင်ရွာရဲ့အသက်တွေးကြောဒီစီးပွားရေးဒီဒီတောင်တွေပဲရင်းမြစ်တွေပဲ။ဒါနဲ့ဒီတောင်တွေပျောက်ကွယ်သွားမှာမစိုးရိမ်ဘူးလားဆိုတော့ဟောစိုးရိမ်တာတော့လွန်လို့ပဲ။ဒါပေမဲ့ဒီကကိုလည်းမတက်နိုင်ဘူးခေစင်းနေ
ဦးညွန့်ဝေဟာ14နှစ်သားကလေးကပတ်တမော့ပညာမျိုးရိုးစင်စက်အလိုက်အမွေဆက်ခံတင်ကြားလာခဲ့တဲ့သူပါသူထုစစ်ထားတဲ့လက်ရာတွေဟာဗီယက်နမ်အင်ဒိုနီးရှားနဲ့ဩစတြေးလျတို့အထိရောင်းချခဲ့ရတယ်လို့လည်းသူကပြောပါတယ်ရှင်ကျမခွာညိုပါ
ဘရုဆလတ်ဒီကဘာမီဒီယာတွေထဲမှာရေးသားနေကြတဲ့မြန်မာနိုင်ငံအကြောင်းသုံးသပ်ချက်တစ်ခုမူရင်းအပေါ်မှာပြထုတ်နှုတ်ပြောပြလိုပါတယ်။ကျွန်တော်ကျွန်ဆန်သားပါ။ကျောက်စင်းကျင်းမြေပြုံမှုဖြစ်ပြီးတဲ့နောက်မြန်မာခေါင်းဆောင်ပိုင်းအပေါ်လူမျိုးစုတွေစီးခံနိုင်မှုကုံဆုံးလာခြင်းဆိုတဲ့ကောင်းစဉ်နဲ့ Emily Fishbein နဲ့ Stella Noor ရေးတဲ့ဆောင်မကို foreignpolicy.com မှာဖတ်ရပါတယ်။ကချင်းပြည်နယ်မှာမကြသေးခင်ကကျောက်စင်းကျင်းမြေပြုံလူသေခဲ့မှုဟာဘိုးအစိုးရကတိမတီမှုရဲ့စင်နေတာတစ်ခုဖြစ်တယ်လို့ဆိုထားပါတယ်။စစ်တပ်နဲ့အပေါင်းအရွေတနက်ကိုင်းအဖွဲ့အစည်းတွေကြီးစိုးထားတဲ့ကချင်းကြောက်စင်းတွင်တွေမှာမြေပြုံမှုဖြစ်တိုင်းကြောက်စင်းလုံငန်းမှာပွင့်လင်းမြင်သာမှုရှိဖို့လူခွင့်ရေးအဖွဲ့ကတောင်းဆိုခဲ့ကြပါတယ်တဲ့ NLD 2015မှာရွေးကောက်ပွဲနိုင်ပြီးအဆိုရဖြစ်လာတော့ဒီလုံငန်းအတွက်လုံခြုံမှုရှိခြင်းပဲစီကံတင်ကြမှုတွေလုပ်မယ်လို့အာမခံကတိပေးခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အခုလိုမြေပြိုလူတွေရတဲ့ကိစ္စဟာအဲ့ဒီဂတိတွေအကောင့်ထဲမပေါ်ခဲ့ဘူးဆိုတာပြသလိုက်ရင်ပဲဖြစ်ပါတယ်တဲ့တန်ဖိုးကြီးမားလာတဲ့အချင်းဒေသဒီနယ်မြေတွေကိုဘိုးဆွေအားသာချုပ်ကန်ပြီးတိုင်းရင်းသားတွေရဲ့အခွင့်အရေးကင်းမဲ့စေခြင်းဟာပြည်တွင်းစစ်ဖြစ်စေတဲ့အကြောင်းရင်းတရားဖြစ်ပါတယ်တဲ့2015ရုံးက NLD အစိုးရတက်လာတော့ KIU အပါအဝင်တခြားတိုင်းရင်းသားအင်အားစုတွေဟာငင်းငယ်ရေးအတွက်မျှော်လင့်ချက်ထားခဲ့ကြပြီမဲ့မျှော်လင့်ချက်အတိုင်းဖြစ်မလာပဲတိုက်ပွဲတွေသာပြင်းထန်လာတယ်လို့ဆိုပါတယ်ဖက်ကန်ကြောက်စင်းတွင်တွေရဲ့လုံခြုံရေးဟာလည်းဘာမှတိုးတက်မလာခဲ့ဘူးလူအသက်တွေနဲ့လူတွေရဲ့တာယာဝါပြောရေးကိုအကာအကွယ်ပေးနိုင်မဲ့အစိုးရမျိုးကမဲ့ပေးခြင်းတယ်လို့ တကြွလူဆရာသူကချင်းအမျိုးသမီးတူပြောတဲ့အကြောင်းကိုကဖော်ပြထားပါတယ်။ကချင်းဒေသကဖက်တဲ့ဒေါ်လာသန်းထောင်ပေါင်းများစွာတန်ဖိုးစီရဲ့ကြောက်စင်းတွေဟာတရုတ်ပြည်ကိုတရားမဝင်ခိုးထွက်နေပြီးဒေသခံတွေကတော့အကျိုးအမြတ်တစုံတရာမခံစားကြရပါဘူးတဲ့။2010ဖွဲ့စည်းပုံအခြေခံဥပဒေကနိုင်ငံတော်ရဲ့ရည်မြေတောတောင်သဘာဝဇယံဇရတွေကိုဘိုးအစိုးရသာပိုင်ဆိုင်ပြီးရရှိတဲ့အခွန်ငွေကြေးကိုလည်းဘိုးအစိုးရသဘောနဲ့ခွဲဝေသုံးစွဲတယ်ဒီလုပ်ငန်းတွေအတွက်လဲစစ်တပ်ကြီးစိုးတဲ့ကုမ္ပဏီတွေကရှုပ်စင်းနဲ့လိုင်စင်ရယူပြီးလုပ်ကင်နေကြတယ်ဟုလဲဆိုထားပါတယ်မြန်မာနိုင်ငံဟာ Extractive Industries Transparency Initiative လို့ခေါ်တဲ့သဘာဝဇယံဇာတထွက်ယူတဲ့လုပ်ငန်းတွေအပေါ်ပွင့်လင်းမြင်သာမှုစီရေးဆိုတဲ့သဘောတူညီချက်ကို2014မှာလက်မှတ်ရေးထိုးခဲ့ပေမဲ့လိုက်နာခြင်းလည်းမရှိပါဘူးတဲ့အခုလိုမြေပြိုပြီးလူတွေသေဆုံးရတဲ့ကိစ္စကိုလဲအစိုးရကရောကုမ္ပဏီတွေကပါတာဝန်ယူမှုတာဝန်ခံမှုလည်းပဲမရှိကြဘူးလို့ဆိုထားပါတယ်။ဒီကချင်ဒေသကြောက်စင်းတွင်ကိစ္စဟာသဘာဝဇယံဇာတလုပ်ငန်းတွေကို NLD အစိုးရထက်မှဘယ်လိုကင်တွယ်ထုတ်ယူနေလဲဘယ်လိုဖြစ်ပျက်နေလဲဆိုတဲ့ကိစ္စတွေအလုံးရဲ့နမူနာတစ်ခုမျှသာဖြစ်တယ်လို့လည်းရည်သားထားပါတယ်ခင်ဗျာ။မြန်မာနိုင်ငံကိုအိန္ဒိယကတရုတ်နဲ့အပြိုင်မျိုးဆွဲဖို့ကြိုးပမ်းဆိုတဲ့ခေါင်းစဉ်နဲ့မန္ဒူရာနေရာရဲ့ဆောင်းပါးကိုတော့theweek.in ကသူတို့ပြောပြရပါတယ်။အိန္ဒိယရဲ့မြူဆွေစင်းမှာဘင်္ဂလားဒေ့ရှ်ပြည်မြန်မာနိုင်ငံရှိနေပါတယ်တဲ့။ပြီးခဲ့တဲ့အင်္ဂါနေ့ကအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဆွေးနွေးမှုမှာရိုဟင်ဂျာတွေပြန်လည်နေရာချထားရေးကိစ္စပါဝင်ခဲ့တယ်။အိန္ဒိယဟာဒီပြဿနာနဲ့ပတ်သက်ပြီးမြန်မာကဘင်္ဂလားဒေ့ရှ်ပါနှစ်နိုင်ငံလုံးညှိနှိုင်းမှုမခံရအောင်လှုပ်ဆောင်နေတာဖြစ်ပါတယ်တဲ့။ဒေသရင်းမှာတရုတ်နိုင်ငံရဲ့ငွေပေးကမ်းလှမ်းမှုကိုလက်မခံတာမြန်မာနိုင်ငံသာရှိပြီးအိန္ဒိယနဲ့တရုတ်တိုက်ရိုက်ရှင်တိုင်လို့ရတဲ့နိုင်ငံဟာလည်းမြန်မာနိုင်ငံသာဖြစ်တယ်လို့ဆိုထားပါတယ်။ဇူလိုင်နှစ်ရက်နေ့ကအင်တာဗျူးမှာဗိုလ်ချုပ်မှုကြီးမင်းအောင်ဟန်ကအကြမ်းဖက်အုပ်စုတွေရဲ့နောက်ွယ်မှာအင်အားကြီးတွေရှိနေတယ်လို့ပြောခဲ့တာဟာတရုတ်ကိုပြောတယ်ဆိုတာရှင်းနေပါတဲ့။အေးရခိုင်တပ်ဖွဲ့တို့ဟာတရုတ်လက်နက်တွေနဲ့အစိုးရစစ်တပ်တွေကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။တစ်ဖက်မှာတရုတ်ကမြန်မာနိုင်ငံကိုမြူဆွဲနေတယ်။တရုတ်သမ္မတရှီဂျင်းပင်ဟာဒီနေ့အစောပိုင်းကမြန်မာနိုင်ငံကိုရောက်လာပြီးကပလန်နဲ့ဆက်ဆက်တဲ့စီးပွားရေးဇင်းညာအပါဝင်ပူပေါင်းဆောင်ရွက်မှုတွေပုံမတူမြင့်ဖို့ကတိကဝတ်ပြုသွားခဲ့တယ်လို့ဆိုပါရယ်ဒါပေမဲ့မြန်မာစစ်တပ်ကတော့တရုတ်ကိုစိတ်ပြီးမနစ်သက်ပါဘူးတဲ့တချိန်တည်းမှာပဲတရုတ်ရဲ့ကြွေးလေပင်နစ်ပြီးစရိလင်္ကာလိုဖြစ်ရမယ့်ကိစ္စကိုလည်းမြန်မာဘက်ကသတိကြီးစွာထားနေပြီးမြန်မာနိုင်ငံဟာတရုတ်ကိုနှစ်စဉ်အတူအရင်200ပေါင်းဒေါ်လာ3500ပြန်ပေးနေရတယ်လို့လည်းဆိုထားပါရယ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတရုတ်ကိုကြော်လွန်ပြီးလမ်းမျောကြည့်ခြင်းပြင်မဲ့တောင်ဆန်းစုကြည်ကတော့အနောက်နိုင်ငံတွေနဲ့ခွာပြဲလာတာနဲ့အမျှတရုတ်ဘက်ကိုတဖြည်းဖြည်းပို၍နေတယ်။နောက်အစိုးရတက်လာရင်လည်းသူဟာနောက်ွယ်ကကျူးကင်နေဦးမှာဖြစ်တယ်။ဆိုတော့အိန္ဒိယအနေနဲ့တောင်ဆန်းစုကြည်ကိုနည်းနည်းပူဆွဲဆောင်နိုင်မဲ့နီလန်ကတော့ဂိုဒန်ဘက်ဆုံဖွံ့ဖြိုးရေးစီမံကိန်းကိုဘလောက်အချိန်ညှိပြီးလှုပ်ဆောင်မလဲဆိုတဲ့အပေါ်မှာမူတည်နေတယ်လို့ကြေညာထားပါခင်ဗျာ။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ညစဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာဖြစ်ပါတယ်။အစိုးရတက်တဲ့ GNU တပ်ဖွဲ့တွေကြားအပြစ်ခတ်ရစေဖို့သဘောတူထားတာ၈နှစ်လောက်ရှိလာပါပြီ။ဒါပေမဲ့လက်တွေ့ကရင်ပြည်နယ်မှာတော့ပြစ်ခတ်နေကြစေဖြစ်တဲ့ကြောင်းဥောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါရခင်ဗျာ
လွန်ခဲ့တဲ့နှစ်နောက်ပိုင်းကစပြီးဒီနှစ်ဧပြီလအစောပိုင်းအထိလေးလအတွင်းတပ်မတော်နဲ့ KNU တပ်ဖွဲ့အကြားထိတဲ့တပ်ဖွဲ့အချိန်ပေါင်း40ဖြစ်ပွားပြီးအရာရှိနဲ့စစ်တီအချို့ကြာဆုံးကြောင်းတပ်မတော်ကသတင်းထုတ်ပြန်ပါတယ်ဘာပုန်ခရိုင်ကတပ်မတော်လမ်းပေါက်လုပ်ငန်းကိုခရင်တပ်ဖွဲ့ကပြစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ရတာလို့ဆိုပါတယ်။နင်းမိုင်းပေါက်ကွဲမှုအကျဉ်း20ကျော်ဖြစ်ပွားတာမှုတပ်မတော်ဘက်ကတိုက်ရင်မှုတဦးကြာဆုံးတဲ့အထိဖြစ်သွားပါတယ်။ဒ ဘပုံခရိုင်တစ်ခုထိမှသာပြစ်ခတ်မှုတွေဖြစ်ပွားနေပုံရပါတယ်။ညာပေါလုံးမှုကို KNU ဘက်ကကောက်ွက်ထားပါတယ်။အကြမ်းဖက်မှုနဲ့ဥပဒေနဲ့ပြုမူမှုမလုပ်ဖို့ NCA အပြစ်ရစာချုပ်ကတမ်းပစ်ထားပါတယ်။ပြည်သူလူထုစီကငွေပစ္စည်းဥစ္စာစားနပ်ရိက္ခာလုပ်အားနဲ့ဝန်ဆောင်မှုကိုအတရားမှတောင်းခံတာမျိုးလဲမလုပ်ဖို့ပြိပင်ထားပါတယ်။ဒါပေမဲ့တမတော်ခရရ439ကတသားနှစ်ယောက်ကအရင်အမျိုးသမီးတဦးကိုတနတ်နဲ့ပြစ်ဒတ်ပြီးလက်ဝိရနာလူယူသွားတဲ့အမှုမကြမီကဖြစ်ပွားပါတယ်။အဲ့ဒီတသားနှစ်ဦးကိုဖမ်းဆီးထားကြောင်းတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဇူလိုင်လ20ရက်နေ့ကကြေညာပါတယ်။ဒေသခံခရင်တွေကြုံခွေ့ရတဲ့ပြဿနာတစ်ခုဖြစ်ပါတယ်
။အစိုးရတက်နဲ့ KNU အပြစ်ခံရဆဲဖို့သဘောတူထားတာ၈နှစ်လောက်ရှိပါပြီ။2012မှာနှစ်ဦးနှစ်ဖက်အပြစ်ရသဘောတူညီချက်ရယူပြီး2015မှာတပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုလက်မှတ်ထိုးကြပါတယ်။အဲ့ဒီနှစ်မှာပဲပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာဦးတွဲစောင့်ကြည့်ရေးကော်မတီ JMC ကိုဖွဲ့စည်းပါတယ်။ JMC ကိုပြည်ထောင်စုအဆင့်တိုင်းနယ်ပြည်နယ်အဆင့်ဆိုပြီးအဆင့်အဆင့်ဖွဲ့စည်းထားပါတယ်။ကရင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်ပဲခူးတိုင်းတနင်္သာရီတိုင်းတွေမှာရုံးခွဲတွေရှိပါတယ်။ NCA စာချုပ်ပါတပ်ပိုင်းဆိုင်ရာကိစ္စစစ်ဘက်ဆိုင်ရာကျင့်ဝတ်ပြစ်ခတ်မှုရစဲရေးစီမင်းစည်းကမ်းချိုးဖောက်မှုအငင်းပွားမှုနဲ့ပတ်သက်လို့တိုင်ကြားလာရင် JMC ကဖြေရှင်းပေးရမယ်လို့သိရပါတယ် JMC ရမုံငွေအတွက်တရုတ်နဲ့ထိုင်းနိုင်ငံကအလှူငွေထည့်ဝင်ကြပါတယ
်2019မှာတပ်မတော်နဲ့ KNU တပ်ဖွဲ့အကြားပြစ်ခတ်မှု12ကြိမ်ဖြစ်ပွားကြောင်းမြန်မာ Institute of Peace and Security ရဲ့2020ထုတ်နှစ်လည်အစီရင်ခံစာမှာပေါ်ပြပါတယ်ဘာပွန်နဲ့ကြောက်ကြီးမြို့နယ်တွေမှာဖြစ်ပွားတာများပါတယ်အနည်းဆုံးတပ်တော်သား3ဦးကြာဆုံးကြောင်းသိရပါတယ်။တပ်စခန်းတွေကိုဆက်သွယ်ထားတဲ့ကားလမ်းမွန်းမှန်ပြုပြင်တာနဲ့ပတ်သက်ပြီးပြစ်ခတ်ကြတာပါ။ဒီနေ့အစောပိုင်းကဖာပွန်နဲ့ကြောက်ကြီးမှာလစဉ်လူလူပြစ်ခတ်ကြပါတယ်။ကားလမ်းဖောက်လုပ်တာဟာတပ်တော်ချုပ်ကိုင်းရဲ့နေမည်ချက်တွင်မှုညွေတာလို့ကရင်ဘက်ကမြင်ပါတယ်။ဒီလိုကိစ္စမှာ NCA အပြစ်ရစာချုပ်အရာကရင်ဘက်ကသဘောတူဖို့လိုတာကိုတပ်တော်ကဂရုမစိုက်ပဲတဖက်ကလုံးလုံးပြစ်ခတ်မှုတွေဖြစ်ပွားရတာလို့ပြင်ဘက်ကယူဆပါတယ်
။ပြစ်ခတ်တိုက်ခိုက်မှုရစဲရေးဦးတွဲစောင့်ကြည့်ကော်မတီ JMC ဟာအရေးပါပေမဲ့မကြာခဏတိုက်ပွဲဖြစ်နေတာကိုကြည့်ရင် JMC ကော်မတီရဲ့လုပ်ငန်းမအောင်မြင်တာထင်ရှားပါတယ်။ JMC မှာအစိုးရကိုယ်စားလှယ်ဆဲဦး NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်ဆဲဦးနဲ့အရသာကိုယ်စားလှယ်6ဦးပါဝင်ပါတယ်။နေမြေတမတ်ရမှာထင်းချုံနေမြေအပြစ်ရနေမြေစတဲ့ဝေါ်ဟာရနဲ့ပတ်သက်ပြီးသဘောထားကွဲလွဲတာတွေရှိပါတယ်။နေမည်တစ်ခုကိုနှစ်ဘက်စလုံးကလက်အောက်ခံအဖြစ်သတ်မှတ်တာမျိုးလည်းရှိပါတယ်။တမတော်ဟာသူ့တပ်စခန်းရှိတဲ့နေရာတစ်ဝိုက်ကိုသူထိန်းချုပ်တဲ့နေရာအဖြစ်သတ်မှတ်လိုတာမို့တပ်စခန်းချရာနေရာကိုတိုင်းရင်းသားတပ်ဖွဲ့ချုပ်ကန်တဲ့ဒေသအဖြစ်မသတ်မှတ်ချင်ဘူးလို့ MPIS အစိုးရခံစားကဆိုပါတယ
်။ NCA အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လူထောင်ရေးကောင်စီရဲ့RCSS တပ်ဖွဲ့ကလည်းပြစ်ခတ်တိုက်ခိုက်မှုရဆိုင်ရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ရဲ့အားနည်းချက်ကိုမကြည်မနက်ဖြစ်နေပါတယ် GMC မှာပဋိပက္ခဖြေရှင်းနိုင်စွာမရှိဘူးလို့ RCSS ရှမ်းတပ်ဖွဲ့ကမြင်ပါတယ်ထိန်းချုပ်ဖို့ပြင်ဆင်စ조사ရဒေသနဲ့တပ်စခန်းချရာဒေသတွေကိုကွဲဝဲပြပြရှင်းလင်းဖော်ပြဖို့လိုအပ်နေတယ်လို့ KNU နဲ့ RCSS တို့ကယူဆပါတယ်တစ်ဖက်စလုံးကထိန်းချုပ်ဖို့ကြိုးစားတဲ့နယ်မြေမှာတက်ရွှေပြောင်းရင်တစ်ဖက်နဲ့တစ်ဖက်အစီပေးရမယ်လို့ NCA အပြည့်ရစာချုပ်ကဆိုပါတယ်။လက်တွေ့မှာတော့တိုင်းရင်းမှုတွေဆက်ဆံရေးကောင်းရင်ကောင်းသလိုလှုပ်ရှားမှုတွေကိုကြိုတင်အကြောင်းကြားကြတယ်လို့ MPIS အစီအစဉ်ကမှာဖော်ပြပါတယ်။2019မှာ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းတက်မတော်တဲ့ KNU တက်ဖွဲ့တွေပြစ်ခတ်ကြလို့နေရက်ကိုစွန့်ခွာရတဲ့ဒေသခံတွေတောင်းလောင်းလောင်းရှိနေပြီဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဆုံဆုံနာကြောင့်သိဆုံးမှုကာကွယ်ရေးကိုတင်ပြထားပါတယ်ဒီဆုံဆုံနာကြောင့်ရှမ်းပြည်ရှေ့ပိုင်းမှာတလားတွင်ကလေး6ဦးသိဆုံးခဲ့ရကကိုဗစ်ကာလတစ်ချောင်းသိဆုံးသူအရေအတွက်ထိရောက်သွားပါတယ်ဘာကြောင့်အခုလိုသိဆုံးမှုရှိလာပြီးဒီသိဆုံးမှုနဲ့ယောဂဖြစ်မှုကိုဘယ်လိုထိတိယယောက်ကာကွယ်နိုင်ပါလဲဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငြိမ်းစားဌာနမှပမောက္ခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်က တဲ့ကလေးတစ်ခုဆရာဝန်ကြီးဗမခဒေါက်တာစောဝေခင်ဗျာကျွန်တော်တို့အခုဒီရှမ်းပြည်အရှေ့ပိုင်းမှာပေါ့နော်စုံစုနာဖြစ်ပြီးတော့ဒီတည်ဆုံမှုနှုန်းကတလားအတွင်းမှာပေါ့နော်6ဦးထိတော့ရှိသွားတယ်လို့ကြားပါတယ်ဆရာဒီပမာဏကအခုဒီကိုဗစ်ဖြစ်လာတဲ့ကာလတောက်လျှောက်မှာတည်ဆုံတဲ့အရေးအတွက်လည်းသွားတူနေတဲ့ခါကျတော့မြန်မာနိုင်ငံမှာတစ်ခုလုံးမှာပေါ့ဆရာနော်ဒီစုံစုနာဖြစ်တဲ့အနေထားကဘလို့ရှိလဲဒီနေ့မှာဆရာ
ဒါတော့ကျွန်တော်တို့ဒီနေ့ပထမဆုံးကြားသိတာပါနော်နှစ်တိုင်းနှစ်တိုင်းတော့ဒီစုံစုနာဖြစ်တာရှိပါတယ်2014ကကျွန်တော်တို့2019ကြားမှာဆိုရင်တော့အဖြစ်နေတဲ့နှစ်တွေမှာအယောက်30လောက်ဖြစ်တယ်ပေါ့နော်အများတဲ့နှစ်ဆိုတော့နိုင်ငံလုံးတိုင်းတန်းနဲ့ဆိုရင်တော့135ယောက်140လောက်ပါအဲ့လောက် report လုပ်တာရှိပါတ
ယ်ဟုတ်ကဲ့တည်ဆုံးမှုနှုန်းအောင်ဆရာ
တည်ဆုံးမှုနှုန်းကတော့ခုတော့များတယ်လို့ဆိုပါမော်ဒါပေမဲ့လည်းဒီတိတိယကိုစုံစုံနာကဖြစ်လို့ရှိရင်ဖြားရဲလေချောင်းနာတဲ့ဒါနဲ့စရကဒါမဲ့ဒီစုံစုံနာအမိပါခေါ်ပါနော်တိတိယ membrane ခေါ်တယ်အဲ့ဒါကဒီအာသီးနှစ်ခုကြားမှာဒီအမိပါဖြစ်တယ်အဲ့ဒီကောင်ကအသက်ရှင်ငန်းကြောင့်ပိတ်စီတယ်အဲ့လိုပိတ်လို့ရှိရင်ဖိကျော်စမီလို့ခေါ်တော့ပါဒီလေချောင်းမှာဆက်သေးကိုအပေါက်ဖောက်ပြီးတော့အသက်ရှင်ငန်းကြောင့်ဖနာဖောက်ပြရဲကွဲစိတ်ပြီးတော့လုပ်ပြရအဲ့လိုမလုပ်နိုင်လို့ရှိရင်တော့တည်ဆုံနိုင်တာရှိတယ်နောက်တစ်ခါအဲ့ဒီချိန်မှာကောင်းသွားပြီတဲ့နောက်မှာလည်းနောက်၄ဘက်က၆ဘက်ပေါ့အဲ့လောက်ကြာမှနှလုံးရောင်တာတို့အာရုံကြောထိကြိုက်တာတို့ဒါတွေနဲ့လည်းတည်ပြောင်းနိုင်တယ်ပေါ့အဲ့တော့ဟိုစောစောကုရင်စောစောတည်ပြောင်းတော့အနေနဲ့စောစောမကုဖြစ်လို့ရှိရင်900ရင်တော့100ရင်တော့မကတည်ပြောင်းလို့ရှိနိုင်ပါဟုတ
်ကဲ့ဆရာအဲ့တော့ဒီနေရာမှာရေးချင်တာတည်ဆုံးမှုကာကွယ်ဖို့အတွက်ကတော့ဒီကုဏပြတဲ့လက္ခဏာတွေစောစောသိဖို့ပေါ့ဆရာနော်ဒါပေမဲ့ဒီနေရာမှာဒီဖြားတာလေကြောင်းနာတာစသဖြင့်ပေါ့နော်မျိုးကရိုးရိုးဖြားလေတဲ့မားနေတဲ့အတွက်ဆရာကြီးသူ့မှာတီးတဲ့ထူးခြားတဲ့လက္ခဏာပေါ့နော်တိတာလည်းလက္ခဏာစောစောပြနေအောင်ရှိလား
ထူးခြားတဲ့လက္ခဏာကတော့လယ်ပင်အချိတ်ကြီးကြီးလာတတ်တယ်လားဘူးနက်ကိုခေါ်တော့လယ်ပင်ညနွားလယ်ပင်လို့ကြီးဖြစ်လာတတ်တယ်ဒါလေချောင်းကိုဆန်းလို့ရှိရင်ပဇက်ကဟိုဘက်ဒီဘက်ရှိတဲ့အာဒီရှိတဲ့ဘက်မှာတစ်ခါကျလဲဆိုတော့အာဒီရတဲ့ကြီးပေါ့အဲ့မှာဟို membrane လို့ခေါ်တဲ့ဒီအမေပါတွေ့တတ်တယ်ဖြူသွုံးမှုကြီးကိုရောက်ပေါ့နော်အဲ့ဒီမိဘတွေကဟိုဘက်ဒီဘက်ဆက်သွားအသက်ရှိလို့မရတော့ဖြစ်သွားတယ်။နာစီချောင်းတို့ကလည်းဆက်ဖြစ်တယ်။နှာခေါင်းထဲမှာလည်းဒီမိဘဖြစ်နေတယ်။အဲ့တော့အဲ့လိုဖြစ်တဲ့အခါကျလို့ရှင်တော့အသက်ရှိကြမ်းချက်ပြီးတော့ဒါနဲ့သေဆုံးနိုင်တယ်ပေါ့နော်။ဒါပေမဲ့ဒီဖြစ်တဲ့လူတွေကကာကွယ်ဆေးမထိုးထားတဲ့လူတွေမှဖြစ်တာ။ကာကွယ်ဆေးမရတဲ့ကလေးတွေမှဖြစ်တာ။သို့မဟုတ်သိုးရအောင်ပြည့်စုံအောင်မထိုးပြတဲ့ကလေးတွေမှသူကလည်းမိဘမထိုးပြလို့သူကလည်းတွားလာရေးဖက်ခဲ့ပြီးဆရာမလာထိုးပြနိုင်တဲ့နေရာမှမရှိလို့သူကလည်းစိတ်ပြေးဆောင်မလို့တချို့ကလည်းမိဘမဲ့ကျောင်းမှနေလို့ပေါ့နော်အဲ့လိုမျိုးဒီတာဝယ်သေးတွေအပြည့်အဝမရတာရှိတာမကာကွယ်သေးတယ်တို့ကခုဆိုလို့ရှိရင်တနင်္ဂနွေလုံးတိုင်းတာနဲ့ထိုးပေးတယ်နှစ်လ၄လ၆လပေါ့နော်အဲ့ဒီမှာ၅မျိုးသက်ကာကွယ်သေးစုံစစ်ချက်နဲ့လေးခိုက်စာပြီးသားဒါ2012ကစပြီး၅မျိုးသက်ထိုးတာပေါ့အဲ့2012မှာနိုင်ငံကလည်းစုံစစ်ချက်နဲ့လေးခိုက် GPT ကာကွယ်သေးကထိုးထားပြီးသားပဲအဲ့တော့အဲ့ထိုးထားတဲ့ကလေးတွေနောက်ပြီးတော့တစ်နှစ်ခွဲလောက်မှခုဆိုရင်တစ်နှစ်ခွဲမှပါတစ်ခါပြန်ထိုးပေးတယ်အဲ့လိုသာဝတိရထားတဲ့လူတွေကတော့မဖြစ်ဘူးအဲ့တော့ဆလိုရာကဒီအဲ့မထိုးပြတဲ့ကလေးတွေစုနေတဲ့နေရာမှာငကယောဂအတွင်းနဲ့ဖြစ်တာဖြစ်နိုင်လို့ဖြစ်ပုံများပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်ဆေးမထိုးရသေးတဲ့နေရာဖြစ်နေတာကိုရှမ်းပြည်နယ်မျိုးပေါ့နော်နေဆက်အရောက်ပေါက်နေရနိုင်တဲ့အတွက်အဲ့လိုနေရာမှာဆိုလို့ရှိရင်ခုနပြောတဲ့လက္ခဏာရခွဲရခက်တဲ့အတွက်ဆေးဥစေကအမြန်ပြဖို့လိုတာပေါ့ဆရာတို့ဒီနေရာမှာအသက်ရှူကျက်တဲ့အချိန်ကိုရောက်လာရင်ဒီနေ့ချဘယ်လောက်ရောက်သွားလဲဆရာကြီးဒီဆုံးနိုင်တဲ့နေထားနဲ့အဲ့ဒီမတိုင်ခင်ကြိုသိနေတဲ့နေထားရှိလား
အဓိကတော့ဖျားမယ်လေချောင်းနာမယ်အချိတ်တွေရောင်းလာမယ်အသက်ရှူခက်မယ်ပေါ့နော်အက္ခမဆေးဥအမြန်ပြဖို့လိုပါအထူးဖြင့်ကာကွယ်သေးမထိုးတာတွေပေါ့ဒီဘက်တီးရီးယားကတာမန်အဖြစ်နဲ့တချို့ကျန်းမာတဲ့လူတွေဒီမှာလည်းရှိနေနိုင်တယ်ဒါပေမဲ့တစ်ချိန်မှာယောဂဖြစ်ပွားတာရှိတယ်ပေါ့လေအထူးဖြင့်တော့ကလေးတွေမှာဖြစ်တာပေါ့အဲ့တော့ဒီဘက်တီးရီးယားကတောင်ဆင်တောင်ဆင်လို့ခေါ်တဲ့အစိတ်ကိုထုတ်ပါအဲ့ဒီအစိတ်ကြောင့်လည်းဒီ membrane လို့ပါလို့ဖြစ်တယ်အဲ့ဒီအစိတ်ကတွေးတဲ့ပြန့်သွားရင်တော့ခုနကပြောတဲ့နှလုံးရောင်တာတို့ဥနာရောထိကြိုက်တာတွေဒါတွေလည်းဖြစ်သွားမယ်အဲ့လိုကလေးမှဒီလိုလက္ခဏာလေးရှိတယ်ကျွန်တော်ကလေချောင်းကိုဆန်လို့ရှိရင်ဒီ membrane နဲ့တွေ့ရဆိုတော့ဘက်တီးရီးယားလို့ယူဆရမယ်အဲ့ကြောင့်ကျွန်တော်က swab ဆိုတော့သူ့ဖတ်ယူတယ်ဒါပေကြတွေးပါစစ်တယ်ပေါ့နော်ဒါကပါဆိုအဲ့လိုကလေးဆိုရင်ပိုးသက်ဆေးရတော့တကယ်တော့အလွယ်တကူပေးလို့ရတယ်ဆိုတော့ penicillin လို့ erythromycin လို့နဲ့ဒီဘိုးကသေးတယ်။ဒါပေမဲ့ကျန့်သွားပြီးသားဖြစ်တဲ့အစိတ်အတွက်ကတော့ကျွန်တော်က antidoxin ဆိုတာပေးရပါတယ်။ antidoxin ကတော့တကယ်ပြက်လက်တာရှိနိုင်တယ်ပေါ့နော်။ဆိုတော့ဒီ central level မှာအား ဘောမာရရှိပါ
ဟုတ်ကဲ့ဆရာရေအဲ့ဒါဒီနေ့မှာကာကွယ်ဆရာရေးချင်တာတော့ဘုမထူရသေးတဲ့ဒေတာလူတွေရောချက်ချင်းထုတ်လို့ရလေဆရာ
ကာကွယ်ဆရာမထူရတဲ့မှာကျန်တဲ့ဒီယောက်ကဒီပီရီယာဖြစ်တယ်ဆိုတာသိလို့ရှိရင်သူနဲ့ထိတွေ့တဲ့လူတွေအကုန်လုံးကိုဒီဂရီးစီဝါဆေးပေးထားလို့ရတယ်ဒါပြတ်ကာကွယ်ဆရာလည်းထုတ်ပြလို့ရတယ်တချို့ဆိုအန်နီတောက်ဆင်မှာပုတ်ခိုင်းတယ်ပေါ့နော်ရောဂါလက္ခဏာပေါ်လာဆိုတော့အန်နီတောက်ဆင်မှာပေးရမယ်အခုပြန်ဒီကာဝယ်ရေးမထိုးတာဘူးဆိုတော့ကာဝယ်ရေးထိုးတဲ့လူတွေလည်းထပ်ပြီးတော့ပူဆောင်ကာဝယ်ကိုထိုးရမှာအဲဒါဝင်ရမှာ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာကုဆတ်မှုကိုကာဝယ်နိုင်ဖို့ဘယ်လိုချန်ပေးရလဲဆရာ
ကုဆတ်မှုကိုကာဝယ်ဖို့ကတော့တက်ရှူလမ်းကြောင်းကကုရဲ့ယောဂပဲလေကိုဗစ်တို့ဇာတိတုတ်ကလေးပဲချောင်းဆုံလာစီရင်ကုသွားနိုင်မယ်အဲ့တော့အနေကောင်းအောင်လုပ်တာတို့နှက်စေးတာတို့ပျောက်ပျောက်ဝေဝင်းနေတာတို့ကဒီယောဂကိုကာဝယ်မှုရှိနိုင်မယ်နောက်တစ်ခုကနာရဲဖြစ်တယ်ပေါ့အဲ့နာကိုကင်နာနဲ့ကိုယ်ဆက်နိုင်တယ်ပေါ့ဒါပေမဲ့ဒါတော့နည်းနည်းရှားပါတယ်နောက်ပြတ်ကြတော့အသက်ကြီးလာရင်လည်းဒီငင်းရထိုးတဲ့ကာဝယ်ပြီးလည်းဆာမိတင်ရညော့သွားနိုင်တယ်အဲဒါကြောင့်ခုဆိုရင်ကိုယ်ဝန်ဆောင်မိတင်တွေကိုမင်းဆိုင်နဲ့စုံစုပေါ့မတွဲတဲ့ဆီကိုထိုးပေးပါအဲမတင်ထိုးတော့ဒီကိုယ်ဝန်ဆောင်မိတင်ကလည်းကာဝယ်ဤတာဖြစ်နောက်ပိုင်းဒီကလေးကျောင်းချမ်းမှရေးပါလဲတကယ်ဆိုလို့ရှိရင်ခုမျိုးသားကာဝယ်ဆီတို့အစီအစဉ်ကတစ်နှစ်ခွဲထိပဲထိုးပေးတာနော်အဲ၅နှစ်မှဆိုလို့ရှိရင်တကယ်တော့၄မျိုးချက်ပေါ့နော်ဒီစုံစုချက်များမင်းဆိုင်ပေါ်ရောပေါ့နော်ဒီကာဝယ်ကြီးပြန်ထူကောင်းတယ်ဒါဆို10မိနစ်15မိနစ်တုန်းမှလည်းအားဖြစ်စီပေါ့နော်ဒါဆိုစိုးစိုးနဲ့မိခိုင်ထပ်ထူပြီးပုံကောင်းတယ်အဲလိုဆိုလို့ရှိတော့ပို့ပြီးတော့အသက်ကြီးတဲ့ဒီပို့ဆိတ်ချရတယ်ပေါ့ဒါကြတော့စိုးစိုးနာယောဂဆိုတာကာဝယ်ကြီးနဲ့ကာဝယ်နိုင်တဲ့ယောဂဖြစ်ပါဟုတ
်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတောင်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ Fever Wine တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့နှစ်ပေါင်း80ကျော်တိုက်ပွဲဝင်လာတာဒီနယ်ဖွဲ့စည်းပုံအခြေခံဥပဒေရရှိဖို့အဓိကဖြစ်တယ်လို့နေပြည်တော်ကိုရောက်ရှိနေတဲ့တိုင်းသားခေါင်းဆောင်တွေကပြောကြားလိုက်ပါတယ်ချင်းမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအားနည်းနေရတာဘာကြောင့်မလဲဆတဲ့တည်င်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ချမှတ်ပေးခဲ့တဲ့ဖက်ဒရယ်အခြေခံမူ၅ချက်ထက်မှအရေးကြီးဆုံးဖြစ်တဲ့ပြည်နယ်ဖွဲ့စည်းပုံရေးဆွဲရေးကိုပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၃မှာထည့်သွင်းချုပ်ဆိုပေးဖို့အပြည့်ရတိုင်းနာခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ18ရက်နေ့ကကျင်းပခဲ့တဲ့ UPDJC အစည်းအဝေးမှာဒုတိယဥက္ကဋ္ဌဒေါက်တာဆလိုင်းလျံမုံစာခေါင်းကမြစ်တာရက်ခံလိုက်တာပါ။တိုင်းနာလူမျိုးတွေနှစ်ပေါင်း80ကျော်တိုက်ပွဲဝင်တောင်းဆိုလာတာဟာပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေကအရေးကြီးဆုံးဖြစ်တယ်လို့လည်းပြောပါတယ်
။ကချင်ပြည်နယ်ဖားကန်ဒေတာဝက်ခါကြောက်စိမ့်မော်တွင်ဖြစ်ပွားခဲ့တဲ့မြေပြိုမှုမှာနှစ်လနီးပါးရှိလာပေမဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ဒီကနေ့အထိသက်ဆုံးတရာထုတ်ပြန်နိုင်ခြင်းမရှိသေးတဲ့ပေါ်အားမရဘူးလို့ဖားကန်ဒေတာခန့်တွေနဲ့ဒေတာအတွင်းအရက်ပက်အဖွဲ့အစည်းတွေကပြောပါတယ်ကြောက်စိမ့်မော်တွင်မြေပြိုကျမှုကြောင့်လူပေါင်း180ကျော်သေဆုံးပြီး50ကျော်ထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်မှာတာဝန်ရှိအစိုးရအနေနဲ့တာဝန်ခံမှုတာဝန်ယူမှုအရေးယူဖြေရှင်းမှုတွေမရှိလို့စိတ်ပြတ်မိတယ်လို့ဖားကန်ချေဆိုင် Greenland တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တာဝန်ခံဦးနောင်လက်ကပြောပါတယ်။ကြောက်စိမ့်မော်မီပြိုမှုနဲ့ပတ်သက်ပြီးရရှိထားတဲ့အချက်လက်တွေအစီအခံစာတွေကိုနိုင်ငံတော်သမ္မတထံစီကိုပေးပို့ထားပြီးဖြစ်တယ်လို့ကချင်ပြည်နယ်အစိုးရပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်။
တပ်ရောကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံရေးပါတီများတွေ့ဆုံပွဲမှာကရင်အမျိုးသားဒီမိုကရက်တစ်ပါတီနိုင်ငံကတူတက်ရောက်တာဟာပါတီအလုံးမှုဆောင်ဖွဲ့သဘောထားမဟုတ်ကြောင်း KNDP ဘက်ကပြန်လည်ညှင်းဆိုထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကသမရောကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံရေးပါတီ34ပါတီတို့နေပြည်တော်မှာတွေ့ဆုံကြတာပါ။အ any dress or muma, paysan, they win pay gathering machine at the party in the net, the borrow quin to the lemashi bulo, KNDP party ogata, man be soga, biobare, the Mula Democratic Party, KNDP ha, the Nangae party, don't party, bouncy talent, party the coop to be, lamen at home say, you wake up wema, the impine, she mune, chakuma, well, shim dang babu, she bare.
ရခိုင်မြို့နယ်ကြောက်ဖြူမြို့နယ်စနေရဲစခန်းမှာတာဝန်ထမ်းဆောင်နေတဲ့ရဲတပ်သားတအုပ်ကိုအေအေကိုတရင်ပို့တယ်ဆိုပြီးဆွဆွဲချက်နဲ့ကြောက်ဖြူရဲစခန်းမှာဖမ်းဆီးစစ်ဆေးနေတယ်လို့သိရပါတယ်ဖမ်းဆီးစစ်ဆေးခံနေရတဲ့ရဲတပ်သားကတော့ရံပဲမြို့နယ်အလဲချောင်းကျေးရွာစာတီအသက် 25
ချမ်းပြည်တောင်ပိုင်းမိုးနှဲမြို့နယ်ကျင်းတောင်မြို့နယ်ခွဲအတွင်းမှာကျင်းတောင်ရေအားရစစ်စီမံကိန်းကနေဝန်ထမ်းအင်ရအတွက်ကျင်းလက်လူထုပိုင်မြေအေကရာကနန်းကိုတင်းယူမဲ့ကိစ္စကိုလူထုကစုပေါင်းကန့်ကွက်လိုက်ပါတယ်ကျင်းတောင်မြို့အရှိတောင်ဖက်၁၈မိုင်လောက်ဝေးတဲ့ကွန်လုံကျေးရွာအုပ်စုတပ်လုံးကျေးရွာအပိုင်မြေအေကနေရ၅၀ကျော်မှာအစိုးရနဲ့ရေအားရစစ်စီမံကိန်းကုမ္ပဏီတို့ပူးပေါင်းပြ
ဖြစ်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့သုံးစုံနာကြောင့်တည်ဆုံးမှုကြောင့်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့သုံးစုံနာကြောင့်တည်ဆုံးမှုကြောင့်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့သုံးစုံနာကြောင့်တည်ဆုံးမှုကြောင့်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့သုံးစုံနာကြောင့်တည်ဆုံးမှုကြောင့်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့သုံး အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလာမယ့်2020ထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ကနေဝင်ရောက်ရှင်ပြိုင်ကြမယ်။အမျိုးသမီးလွတ်တော်ကိုယ်စားလှယ်လမ်းဟာအရင်ရွေးကောက်ပွဲထက်ပိုပြီးတော့နည်းနေပါတယ်။ဘာကြောင့်ချင်းအမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအားနည်းနေရတာပါလဲ။အကြောင်းဆုံးကိုတော့ကိုရောဘက်ကစူးစီးထားပြီးကိုဆိုင်မင်းကနေကြောပြပေးသွားပါမယ်ရှင်။
လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်အတွင်းတတိပုဂ္ဂလအပါအဝင်နိုင်ငံရေးပါတီ12ပါတီကလွတ်တော်ကိုယ်စားလှယ်နေရာကျော်ဝင်ရောက်ရှင်ပြိုင်ကြမှာပါ။အဲ့ဒီထဲမှာအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းဆက်ရှိဦးတာပါဝင်တယ်လို့ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်တွင်ရေးမှူးဦးလင်းကျော်ကပြောပါတယ်။ဒီ
တော့လေကိုဗစ်ဖြစ်နေတဲ့ချိန်မှာဒေဟောတော့ပါပါတီတွေကနေမှာအငြင်းစစ်ချရတဲ့အနေအထားတွေကိုကျွန်တော်တို့ကြည့်ရကိုဗစ်တော့ပဲဒီဟိုအမျိုးသမီးတွေကတော့မိသားစုတွေနဲ့နီးကပ်ရှိနေတာတော့အဲဒီတော့စိတ်ရင်းနဲ့ရင်းနဲ့တော့ဝေဖန်တိုင်းဖို့အတွက်ပါကြောက်တယ်ဘုနာကိုဖိတ်ကလည်းဟိုအတူတက်ကိုအဟဲ့တာဖြစ်စီအမေဆုံးတဲ့ကျွန်တော်ပြင်နေ2020မှာပုံများလာဖို့ကျွန်တော်ကိုရုပ်တယ်ဒီအခုကျတော့ဟိုနည်းနည်းရော့သွားတော့ရော့သွားတဲ့အားတော့
ချင်းမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုနည်းနေတာဟာချင်းတလေထုံးတန်းအစဉ်အလာအရလွမ်းမိုးကြီးစိုးမှုတွေရှိနေသေးတဲ့အတွက်ဖြစ်တယ်လို့ကြားမတန်းတူရေးနဲ့အမျိုးသမီးရေးဆောင်ရွက်နေသူနီနုအဖွဲ့ရဲ့ဒါရိုက်တာမိုင်ယာနိုင်ဂျယ်ကပြောပါတယ်တလေထုံးတန်းတွေကလွမ်းမိုးမှုအရင
်ကြီးစိုးနေသေးတယ်လို့ပဲမြင်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ချင်းတလေထုံးတန်းမှာဆိုရင်တဲ့ community issue တွေဆွေးနွေးတယ်ဆိုဖြစ်ချက်ချတဲ့နေရာကနေဒီအမျိုးသားအလုံးကိုဖျက်ချပေးပါလိမ့်မယ်။ရုပ်သားတွေပဲဖျက်ခဲ့တာဟုတ်
ချင်းအမျိုးသမီးတွေနိုင်ငံရေးမှာပါဝင်လာဖို့အတွက်ချင်းအမျိုးသမီးတွေကိုယ်တိုင်အတွေးအခေါ်ပြုပြင်ပြောင်းလဲဖို့လိုအပ်တဲ့အပြင်နိုင်ငံရေးပါတီဦးဆောင်နေတဲ့အမျိုးသားတွေကလည်းအမျိုးသမီးတွေပါဝင်မှုများလာအောင်ဦးစားပေးတင်တယ်လို့လည်းမိုင်းလျာနိုင်ကျဲတို့ကပြောပါတယ်ထို့
တစ်ချက်ဒီအမျိုးသမီးဖက်ကရဲ့ဖိုင်းကလည်းဒီပြောင်းလဲဖို့လိုလာတယ်ခုနလိုမျိုးနိုင်ငံရေးဆိုတာဒီအမျိုးသမီးတွေနဲ့မဆိုင်ဘူးဆိုတော့အဲဒီခေါ်လို့ဆိုတော့ဒီအမျိုးသမီးတွေနဲ့နိုင်ငံရေးအစိုးရစားဖို့လိုလာတယ်ပေါ့နော်အဲတော့ဒီတစ်ခါမှဒီအမျိုးသားတွေကဖက်ကလည်းပါတီဆက်ကအုပ်ဆောင်နေသူတွေနဲ့ဒီအမျိုးသမီးတွေပါဝင်ဖွင့်ရလာဖို့ဆိုတော့ဟိုစားပြီးတော့လှုပ်ဆောင်တဲ့လိုမြင်တယ်ပေါ့နော်ဒီရွေးကောက်ပွဲလေးကမှဒီအမျိုးသမီးတွေကိုဖိတ်ခေါ်တာတော့ဘာမှမဟုတ်ဘဲနဲ့တကယ်တည်းဒီအမျိုးသမီးတွေက နိုင်ငံရေးအတွက်ဘယ်လိုပါဝင်လာနိုင်မှာလဲဆိုတာအထူးတင်လည်းအတွက်ဒီစဉ်းစားပြီးတော့လုပ်ဖို့လည်းလိုပါတယ်လို့ထင်တာ။
ချင်းပြည်နယ်မှာရှင်ပြန်မြတ်အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတွေကတော့ပြည်သူလွတ်တော်မဲဆန္ဒနယ်မှာ9ဦးအမျိုးသားလွတ်တော်မဲဆန္ဒနယ်မြေမှာ6ဦးပြည်နယ်လွတ်တော်မဲဆန္ဒနယ်မြေမှာ9ဦးတို့ဖြစ်ပါတယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကချင်းပြည်နယ်မှာအမျိုးသမီးလွတ်တော်ကိုယ်စားလှယ်22ဦးဝင်ရောက်ရှင်ပြန်ခဲ့ကြပါတယ်
လာမယ့်2020ထွေထွေရွေးကောက်ပွဲမှာပြည်ထောင်စုတဝန်းလုံးဝင်ရောက်ရှင်ပြန်ဖို့နိုင်ငံရေးပါတီပေါင်း90ကျော်ရှိပါတယ်2015တုန်းကလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းသားဒေသတွေမှာတောင်ပြိုကမ်းပြိုအောင်နိုင်အောင်မလားရွေးကောက်ပွဲရလဒ်ဘလူမျိုးဖြစ်လာနိုင်မလဲလာမယ့်အစိုးရကိုတိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကဘလူဖွဲ့စည်းဖို့ညွန်မှန်းနေကြပါသလဲအမိကစူးစီးထားပြီးတော့နမ်ဟောင်းကနေတင်ဆက်ပေးသွားပါမယ်ရှင်
လာမယ့်ရွေးကောက်ပွဲမှာလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခွင့်အရေးအရင်ရွေးကောက်ပွဲတွေတုန်းကလို့ပါတီကြီးတစ်ခုတည်းကပဲတောင်ပြိုကမ်းပြိုနိုင်နိုင်မဲ့အလားအလာမရှိတော့ဘူးလို့ကချင်ပြည်နယ်ပြည်သူ့ပါတီဒုဥက္ကဋ္ဌနဲ့ဥကွန်ကောင်အောင်ခမ်းကပြောပါတယ်
။ဒီခြားတာကတော့2020မှာတော့2015လို့ energy ကတော့တောင်ပြိုကမ်းပြိုနိုင်ဖို့တော့အခြေအနေတော့မရှိတော့ဘူးအခြေအနေကဒါကြောင့်လည်းအစိုးရဖွဲ့ဖို့ဆိုတဲ့အခြေအနေမျိုးတော့ခက်ပါလိမ့်မယ်။နောက်တစ်ချက်ကတော့တခြားပါတီပြည်မအပါတီတွေလည်းရှိပါတယ်ဒါကြောင့်လည်းမြို့ပေါ်အစိုးရဟာမလွဲမသွေဖြစ်ပါလိမ့်မယ်အဲဒါကြောင့်လည်းဒီ2020ရဲ့အလွန်မှာတော့မလွဲမသွေမြို့ပေါ်အစိုးရဒါမဟုတ်ဘူးဆိုရင်ညီညွတ်ရေးအစိုးရကြီးဖြစ်ပါလိမ့်မယ
်အရင်ကအရေးလေးလာသုံးသပ်သူဦးမောင်မောင်စိုးကလည်းလက်ရှိအနေထားအရ2020ရွေးကောက်ပွဲအပြီးလွတ်တော်ထဲမှာတိုင်းနာပါတီတွေရဲ့အခမ်းကဏ္ဍမှာအကောင်းလာနိုင်တယ်လို့ပြောပါတယ
်ကရင်ပြည်နယ်မှာတော့NLD အကောင့်နေစေလို့ပြရပါတယ်အဲ့တော့ကျန်တဲ့တန်ရပါတီနာခုမှာတော့တန်ရပါတီဒီအကောင့်ကိုအလားအလာရှိရလို့ထင်ပါတယ်ဒီတရားတစ်ချက်နေနဲ့ပြောမဆိုရင်တော့တန်ရအပါတီဒီအကောင့်လာရင်တော့လွတ်တော်ရင်းမှာတန်ရပါတီဒီအခန်းကဏ္ဍကြီးလာနိုင်ပါလေအဲ့တော့အစိုးရဖွဲ့စည်းရေးနဲ့ပတ်သက်လို့ရှိနေတယ်တန်ရပါတီဒီအခန်းကဏ္ဍပူကြီးလာနိုင်
မြန်မာနိုင်ငံရေးမှာပါတီကြီးတစ်ခုတည်းကလွတ်လပ်စွာချဲလဲလုတ်ကင်နေတဲ့အစိုးရထက်ပါတီအများစုနဲ့စုပေါင်းကဖြစ်ပေါ်လာမဲ့ညွန့်ပေါင်းအစိုးရကလာတိုင်းပြည်အတွက်ပိုပြီးအကျိုးရှိနိုင်မယ်လို့ချမ်းတိုင်းနာများဒီမိုကရေစီအဖွဲ့ချုပ်တွဲဖက်အထွေထွေအတွေးရေးမှူးတစ်စိုက်ကျော်ညွန့်ကပြောပါတယ
်ပါတီကြီးတစ်ခုက90ရာခိုင်နှုန်းမကျော်ဘူးဆိုတာနဲ့သူကဘက်ဒီခက်ကဘယ်သူအစိုးရဖြစ်မလဲဆိုတဲ့ကိစ္စစကားပြောလာပြီဆိုတော့ဘယ်သူကစီယုံရေးအားပိုကောင်းမယ်ဒါမှမဟုတ်ရင်ဒီမူဝါဒတွေကတူညီကြမလဲကောအဲ့ဒီပေါ်မှာအပြန်အလှန်ဗန်တင်းနေပေါ့လေဆက်ဖြစ်ဆက်ညီနိုင်ရတာပဲရှိလာနိုင်တယ
်တိုင်းနာပြည်နယ်တွေမှာတိုင်းနာပါတီတွေကအနိုင်ရမှသာဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မယ်လို့ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KYSDP ပါတီကခူဂျိုဆက်ကပြောပါတယ
်ကျွန်တော်တို့မဟာမိတ်တွေလောက်နိုင်မယ်ဒီလိုတကယ်သွားနိုင်မယ်ဆိုလို့ရှိတော့အကယ်၍များကျွန်တော်တို့ပြည်နယ်တီးတီးတိုင်းထန်နေတိုင်းသားတွေအနိုင်ရမယ်ဆိုလို့ရှိတော့ကျွန်တော်တို့ညှော်မထားတဲ့ကျွန်တော်တို့ဖန်ဒရယ်ကိုဖော်ဆောင်သွားနိုင်မယ်လို့တော့ညှော်လေတယ်ပေါ့
2020ရွေးကောက်ပွဲအလွန်မှာပါတီပေါင်းစုံနဲ့စုပေါင်းဖွဲ့စည်းထားတဲ့ညွန့်ပေါင်းအစိုးရဖြစ်လာနိုင်ဖို့အတွက်ရွေးကောက်ပွဲဝင်မဲ့တက်ဆိုင်ရာတိုင်းနာပါတီအတတီရဲ့စူးစမ်းအထောက်အမှုနဲ့လှုပ်ဆောင်မှုအပေါ်မှာမူတည်နေတယ်လို့သုံးသပ်နေကြပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
နှစ်ပေါင်း80ကျော်တိုက်ပွဲဝင်လာတာဟာပြည်내ဖွဲ့စည်းပုံအခြေခံဥပဒေရရှိဖို့အဓိကဖြစ်တယ်လို့နေပြည်တော်ရောက်တိုင်းနာခေါင်းဆောင်တွေကပြောကြားလိုက်ပါတယ်ဖားကန်ဒေတာကြောက်စိမ့်မော်မြေပြုံမှုမှာလူရကနန်းတိတ်ဆုံးမှုနလနီပါရှိလာပေမဲ့အစိုးရကတာဝန်ယူမှုတာဝန်ခံမှုဖြေရှင်းတာတွေမရှိသေးဘူးလို့ကချင်လူမှုအတိုင်းအဝန်းတွေကထောက်ပြပြောဆိုလိုက်ပါတယ
်သဘာဝရှင်တွေခုနဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမကအာမီပါ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ సి ရီးယားပြည်သူတွေပေါ်မရေတွက်နိုင်လောက်အောင်ရဲစစ်စစ်နှိပ်ကွပ်မှုတွေကျူးလွန်ခဲ့တဲ့ సి ရီးယားသမ္မတဘရှာအယ်အာဇတ်အနေနဲ့တာဝန်ခံမှုရှိရမယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကတနင်္ဂနွေချမှတ်ထားဆဲဖြစ်ပါတယ်။သူကျူးလွန်ခဲ့တဲ့အထက်မှာတချို့စစ်ရာဇဝင်မှုများသလိုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့အဆင့်တွေပြုမှုများပါတယ်။ Taja American and Jai when you turn on a banana when you turn on a gunny. Sulana Nasako and Nega, Caesar, Syria, Yadamia, Gabe, Elvira, Syria, Yashi Salian and Chana Banigo, Yu like Bare. Jessa Mood and Kazaki at an inner Guna Santopian like the Yu CMA. Hamane Mara and Numano Bowen B. Duruha Azazazuya, yes, as on Dure in Amazon and Jaja Bare. Dungere Kunika, Azazazetaka, Hamamugo, when Sidonga. Yes, Sanabiani do, Miabiago, yes, as a defecataha. Not at the notice I'm really seeing the Omasu Lakanawa to Bare. Many don't allow Ramanda Washan be a boy or Senevo, Mitazu Rebisanizima, Azazazan and Mame Diga. Mara and Newman Muga, Lucy Garezibo, Ponche Chalo, Bima Syria, be the latest name of the song about it. အားသက်အစိုးရရဲ့စစ်တပ်ကလူဒဂုဗရန်နံထားပဲတရားသားတွေတိုင်းတဲ့ချီပြီးတက်ခဲ့သလိုမြန်မာနိုင်ငံစနပြနေသူတွေကိုဖမ်းဆီးနှိပ်စက်တာကြောင်းတွေဆေးုံနေတဲ့ဈေးတွေကိုလည်းဖျက်ဆီးခဲ့ပါတယ်မေဒီကန်အာနာပိုင်းကအီယိုအချုံမှုအာနာမိတ်တုံးရှိကိုလေးရဆူဟက်ဒ်အော့ဖ်အေအာဇက်နဲ့ဆီးရီးယားအာရတဲ့တမတ်တဲ့ဆူဟက်ဒ်အော့ဖ်အေအာဇက်ရဲ့ရဲ့အောက်သားကာရန်အေအာဇက်တို့ကိုအီယိုဘေးစ သူရဲ့ရက်ဆက်ကြံကြမှုတွေအတွက်ပရှားအရာဇက်နဲ့သူ့ဆိုရတာဝန်ခံမှုရှိစေဖို့အမေရိကန်ပြည်သူကဆက်လက်ကြိုးစားနေမှာဖြစ်ပါတယ်။အားစက်ရဲ့မလို့အပ်တဲ့ရက်ဆက်တဲ့စစ်ပွဲတွေဆုံးသတ်ဖို့အချိန်တန်ပါပြီ။စီးရီးယားပြည်သူတွေအတွက်ငြင်းငြင်းရဖို့တရားနဲ့လမ်းကြောင်းကတော့နိုင်ငံရေးအဖြစ်တရားဖြစ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မှာနှင်းနှင်းငါးလေးပဲဖြစ်ပါ ဒီလိုလူချင်းစာနာမှုထောက်ပံ့နေကိုဆက်လက်ပံ့ပိုးနေပြီးအားသက်ဆွေးရအထင်ချုပ်တဲ့နေမြေမှာတော့ကူညီပေးနေတာဖြစ်ပါတယ်ပြည်ပခါစတင်ကလေးကအမေရိကန်နေနဲ့ဒေါ်လာ၁၁.၁ဘီလီယံကျော်တန်ဖိုးရှိတဲ့လူလူချင်းစာနာမှုထောက်ပံ့နေကူညီခဲ့ပြီးဂလိုဘယ်ဆက်လက်ကူညီပေးနေဦးမှာဖြစ်ပါတယ်ဟာမာနဲ့မရအန်ယူမန်ရဲ့ရစက်မှုတန်ခံခဲ့ရတဲ့သူတွေအတွက်တရားမျှတမှုဆောင်ကျဉ်ပေးဖ မှုရှိကိုရှိရမှာဖြစ်ပါတယ်။အာဇတ်ဆိုရနဲ့သူ့ကိုထားတဲ့သူတွေအနေနဲ့ရွေးချယ်ကြတခုပဲရှိပါတယ်။စီးရီးယားပြည်သူတွေအတွက်တိတ်ခါရှိရှိလူခွင့်ရေးကိုလေးစားလည်လာပြီးစီးရီးယားကြက်တဲကိုရေရှည်တည်တံ့မဲ့နိုင်ငံရေးဖြေရှာဖို့နောက်ကြောင်းပြန်မလဲရှေ့ရှုကြဖို့နဲ့ဒါမှမဟုတ်တာစီပိတ်ဆိုတဲ့တန်ခတ်မှုအစ်စ်တွေနဲ့ရင်ဆိုင်ဖို့ပဲဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။အမှတ်ချက်ပေးလို့ရင် Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com မြန်ဆောင် editorials ကို email နဲ့ပို့နိုင်လို့23269913343ကိုတက်ချက်လေးပို့နိုင်ကြပါတယ်ရှင်။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြတ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးမှာပါကိုရိုနာဗိုင်းရပικစ်ကတည်းကတန်ကြောင့်ကမ္ဘာတစ်လုံးစားနပ်ရိက္ခာမလုံလောက်မှုနဲ့အငတ်ပေးရင်ဆိုင်ဖို့ဆူဆူဝါးဝါးဖြစ်လာစေနိုင်တယ်လို့အမေရိကန်ချစ်ဆိုင်လူသားချင်းစားနပ်မှုဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ KA ကပြောပါတယ်ကမ္ဘာတစ်လုံးစားနပ်ရိက္ခာပြတ်လတ်မှုနဲ့ကျုံ့နိုင်သူအခြေအတွက်ဟာနဆလောက်တိုးလာနိုင်ပြီးဒီနှစ်ကုန်လောက်ဆိုလူသန်းပေါင်း290လောက်ထိခံစားလာရနိုင်တယ်လို့သူတို့ဖွဲ့ကထုတ်ပြန်တဲ့အစိုးရခံစားမှာဖော်ပြပါတယ်။အာရဗ်စော်ဘောများသမရနိုင်ငံ UAE အခြေစိုက်ကုမ္ပဏီနှစ်ခုဖြစ်တဲ့ Patria Cargo နဲ့ Delta Bus Supply FCC တို့ဟာအီရန်ရဲ့အကြီးဆုံးဒေချောင်းလိုင်းမဟန်အဲကိုအထောက်ပံ့ပေးနေတဲ့အတွက်အမေရိကန်အစိုးရကဒဏ်ခတ်အရေးယူလိုက်ပါတယ်။ဒီကုမ္ပဏီနှစ်ခုဟာအမေရိကန်အစိုးရအမည်မဲဆင်းသွင်းထားတဲ့မဟန်အဲအတွက်စက်ပစ္စည်းအစိတ်ပိုင်းတွေနဲ့ထောက်ပံ့ပို့ဆောင်ရေးလုပ်ပေးနေတာကြောင့်အရေးယူရာဖြစ်ကြောင်းအမေရိကန်ဘဏ္ဍာရေးဌာနကဗိုလ်တပူးနယ်မှာပြောပါတယ်။ဒါ့အပြင်ပါတီယာကာဂိုကုမ္ပဏီပိုင်ရှင် UAE ကအီရန်နိုင်ငံသားအမင်မာဒါဗီကိုလည်းဒဏ်ခတ်အရေးယူလိုက်ကြောင်းပြောပါတယ်။ထိုင်းနိုင်ငံထဲမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြနေသူတွေကလူ widetilde များတဲ့ဆန္ဒပြခေါင်းဆောင်တော်တော်များများကိုထိုင်းရဲတပ်ဖွဲ့ကစစ်တပ်ရင်းတွေမှာထပ်မံဖမ်းဆီးလိုက်ပါတယ်။ဒ
ထိုင်း ရဲတပ်ဖွဲ့က ဖမ်းဆီးခဲ့တဲ့ ထင်ရှားတဲ့ လူငယ် ခေါင်းဆောင် 12 ဦး တည်း နာမည်ကျော် Red အဆိုတော် 2 ဦး လည်း ပါပါတယ် နောက်ထပ် တက်ကြွ လှုပ်ရှားသူ 4 ဦးကို ဖမ်းဆီးဖို့ ဝရမ်း ထုတ်ထားတယ် လို့လည်း ထိုင်း ရဲတပ်ဖွဲ့က ပြောပါတယ် မြန်မာကိုရီးယား ခေါင်းဆောင် Kim Jong-un ရဲ့ ညီမဖြစ်သူ Kim Yo-jong ဟာ မြန်မာကိုရီးယား နိုင်ငံရဲ့ ဒုတိယအာဏာအရှိဆုံးပုဂ္ဂိုလ် ဖြစ် တာဝန် ထမ်းဆောင်နေတယ် လို့ တောင်ကိုရီးယား ထောက်လှမ်းရေးဖွဲ့က ယူဆထားကြောင်း တောင်ကိုရီးယား ဥပဒေပြု အမတ်တယောက်က ပြောပါတယ် ဒါပေမဲ့ Kim Jong-un ကိုဆက်ခံတဲ့အသူအဖြစ် သတ်မှတ်ထားတာ မျိုးတော့မဟုတ်ဘူး လို့လည်းပြောပါတယ် တောက်ကြရင်မနက်ခင်းသတင်းတွေကတော့ ဒီလောက်ပါပဲရှင် ကိုရိုနာဗိုင်းရပ်စ် ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ သောတာရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ် ကျွန်မချင်းရက်သက်ပါ
This program has come to you from the Voice of America, Washington.